Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ10ရက်ခြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ925 3251နဲ့ line number 190ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီညအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့စီးရဲနိုင်ငံရှေ့မြောက်ပိုင်းမှာတူရကီစစ်တပ်ရဲ့စစ်ဆင်ရေးတံပတ်သက်လို့ကုလသမဂ္ဂလူညုံရေးကောင်စီမှဒီနေ့ဆွေးနွေးမှာဖြစ်ပါတယ်အမေရိကန်နဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေရှေ့မတွန်းနိုင်ပဲဖြစ်နေကြမှာပဲမြောက်ကိုရီးယားကစစ်ရှင်စည်းကမ်းနိုင်စွာရောပါနေတဲ့အကြောင်းသတိပေးပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပြသမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ့်ထဲမှာတော့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာ2020ရွေးကောက်ပွဲကျင်းပနိုင်မှာမလားလို့ဒေသခံတွေဘက်ကစိုးရိမ်မှုတွေရှိနေပါတယ်ဒါနဲ့ပတ်သက်ပြီး
အကောလုံးတပြီလုံးကကျွန်တော်လုံနေတာကိုအခုအကောလုံးရောက်လာပါပြီရောက်လာတဲ့ခါကျတော့ကျွန်တော်အစင်းကြားလေးလုံနေပါလေကျွန်တော်ကတော့အားလုံးလုံဖို့ပြင်ဆင်နေပါလေခင်ဗျာဟုတ်ကဲ့
ပြည်တော်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ပြောသွားဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ချမ်းမြောက်ပိုင်းမှာတိုက်ပွဲတွေအတွင်းဒီထိခိုက်ဒေဆုံးမှုတွေနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့တရားမျှတမှုရဖို့အလေးထားဆောင်ရွက်ဖို့တောင်းဆိုလိုက်တဲ့အကြောင်းတခါတီဘောမြို့နယ်နမ်တူမြို့ပေါ်မှာ Union Energy Company ကရေအားလျှက်စစ်ထုတ်ယူဖို့ကိစ္စပေါ်မှာဒေသခံတွေကဘာကြောင့်ကန့်ကွက်နေတာပါလဲဒီအကြောင်းပြင်ပင်တဲ့သမုတ်တရားအတွက်ပူချိန်မြင့်တက်မှုကြောင့်ဟဝါယီကတနာကြောက်တန်းနေရောဘလူးအန်ဒီရင်နဲ့ကျုံနေရတယ်ဆိုတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုအောင်လူးနဲ့မဆုမြတ်မွန်တို့ကပြသပေးမှာရှိပါတယ်ခင်ဗျာ
စီးရဲနိုင်ငံရှေ့မြောက်ပိုင်းမှာတူရကီစစ်တပ်ရဲ့ထိုးစစ်နဲ့ပတ်သက်လို့ကုလသမဂ္ဂလူညုံရေးကောင်စီမှဒီကနေ့ဆွေးနွေးကြမှာဖြစ်ပါတယ်ထိုးစစ်ဆင်တက်ခတ်ခံရတဲ့ကတ်တပ်ဖွဲ့ကတော့လူမျိုးတွအောင်ရှင်းလင်းခံရမယ့်ဖြစ်ကနေကဲတင်မှုအကူအညီတောင်းခံထားတာပါတူရကီဆွေးရကကျန်းပတ်သမားတွေဖြစ်သတ်မှတ်ထားတဲ့ကတ်တပ်ဖွဲ့တွေပေါ်ချင်းယူပြင်ဆင်ထားတဲ့စစ်စင်ရေးတွေကိုတော့မနေ့ကပဲတူရကီစစ်တပ်ကစတင်လိုက်တာဖြစ်ပါတယ်ဒါမှမဟုတ်အနောက်နိုင်ငံအများစုကတော့ကတ်တပ်ဖွဲ့တွေက IS ဆွေးရောက်တွေကိုချိန်မွှန်းရမှာအဓိကမဟာမိတ်ဖြစ်နေလက်ခံထားကြတာပါတူရကီစစ်တပ်ရဲ့စစ်စင်ရေးကိုတော့လေကြောင်းထိုးစစ်တွေနဲ့စတင်ခဲ့ပြီးနောက်ပိုင်းမှာချီလင်တပ်ဖွဲ့တွေဆင်လုခဲ့ပါတယ်တူရကီကာဝေးဝန်ကြီးဌာနကတော့စစ်စင်ရေးတွေကိုအောင်မြင်ဆက်လက်ဆင်နွှဲနေတဲ့အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့မပြောပါဘူးတူဂီသမားအစ်ချစ်တိုင်ရဲ့အာရုံကတော့အကြပ်ပသမာ109ယောက်ကိုတုတ်တင်နိုင်ငံရောက်ကတ်တပ်ဖွဲ့တွေကိုရင်းညွှန်းပြီးဒီကနေ့ပဲပြောဆိုလိုက်ပါတယ်ကတ်တပ်ဖွဲ့ဟူဆောင်တဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ကတော့တယ်အာလဖ်ဒေသမှာတူဂီတပ်တွေရဲ့ထိုးစစ်တွေနဲ့ရင်ဆိုင်နေရတယ်လို့ RSA ဒေသတောင်ပိုင်းမှာတော့အစိုးရအုပ်စုက IS အစိုးရအုပ်စုကအဖွဲ့ဝင်တစ်ခုနဲ့တိုက်ခိုက်နေရတယ်ဆိုပြီးပြောဆိုထားပါတယ်ကုလသမဂ္ဂလူညုံရေးကောင်စီဆွေးနွေးပွဲတွေမတိုင်ခင်မှာပဲတူရကီသမ္မတကြီးကလူညုံရေးကောင်စီကိုပြစ်ပို့တဲ့စာထဲမှာစစ်စင်ရေးတွေဟာအကြမ်းဖက်သမားတွေနဲ့ခိုအောင်ရနေရာတွေခြေကုပ်ယူထားတဲ့စခန်းတွေလက်နက်တွေမော်တော်ယာဉ်တွေနဲ့ပစ္စည်းကိရိယာတွေကိုသာပြစ်မှတ်ထားမှဖြစ်တဲ့အကြောင်းပြောဆိုထားတယ်လို့လည်း Reuters သတင်းကဖော်ပြထားပါတယ်
ဂျူလိုင်လတုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဖုန်းဆက်သွယ်စကားပြောမှုအတွင်းအကြက်ကင်တောင်းဆိုတာမျိုးမရှိခဲ့ဘူးလို့ယူကရိန်းသမ္မတဗလိုဒိုမီယာဇလန်စကီကဒီကနေ့ပြောကြားလိုက်ပါတယ်ယူကရိန်းကိုအမေရိကန်ကပေးမဲ့စီးရေးထောက်ပံ့မှုဒေါ်လာ3000ချီကိုမပေးသေးပဲစိုင်းထားတယ်ဆိုတာကိုသူတို့နှစ်ယောက်ဖုန်းပြောစဉ်ကမသိခဲ့ဘူးလို့သမ္မတဇလန်စကီကသတင်းတောက်တွေကိုပြောပါတယ်သူတို့နှစ်ယောက်ဖုန်းပြောစဉ်အတွင်းမှာသမ္မတထရမ့်ကဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားအပေါ်စုံစမ်းဖို့အတွက်ယူကရိန်းသမ္မတကိုတောင်းဆိုခဲ့မှုကြောင့်သမ္မတထရမ့်အပေါ်တရားစွဲဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကစုံစမ်းနေကြတာပါဒီမိုကရက်ပါတီသမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့ဂျိုးဘိုင်ဒန်အပေါ်ယူကရိန်းအစိုးရကစုံစမ်းဖို့ဖိအားပေးတဲ့အနေနဲ့သမ္မတထရမ့်ကစစ်ရေးအကူအညီတွေကိုမပေးသေးဘဲဆိုင်းထားခဲ့တာလို့ဒီမိုကရက်အမတ်တွေကသမ္မတထရမ့်ကိုဆက်ဆွဲနေပါတယ်သမ္မတကတော့ယူကရိန်းမှာအာဂတိလိုက်စားမှုတိုက်ဖျက်ရေးလုပ်အောင်တွန်းအားပေးတဲ့အနေနဲ့လုပ်တာလို့ပြောပါတယ်အမေရိကန်သမ္မတနဲ့ဆက်သွယ်ရတဲ့အဓိကအကြောင်းကသူတို့နှစ်ယောက်တွေ့ဆုံနိုင်ရေးစီစဉ်ဖို့နဲ့ယူကရိန်းဟာခြားစားနေတဲ့နိုင်ငံတစ်ခုလို့သမ္မတထရမ့်ပြောနေတာတွေရပ်ပြီးတော့အမြင်ပြောင်းသွားစေဖို့ရည်ရွယ်တယ်လို့သမ္မတဇလန်စကီကဆိုပါတယ်သူနဲ့သမ္မတထရမ့်တွေ့ဆုံရေးအတွက်အမေရိကန်ဘက်ကတစုံတရာကန့်တက်ချက်ထားတာမျိုးမရှိဘူးလို့လည်းယူကရိန်းသမ္မတကသတင်းတောက်တွေကိုဒီကနေ့ပြောကြားခဲ့ပါတယ်ရှင်
အမေရိကန်ရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေရှင်းမထုံးနိုင်မဲ့ဖြစ်နေချိန်မှာပဲမြောက်ကိုရီးယားကစစ်ရှစ်ထိခိုက်နိုင်စွမ်းရောပါလာနေပြီးနောက်ထပ်ဖိအားတွေတိုးမြင့်သွားမဲ့အကြောင်းသတိပေးပြောဆိုလိုက်ပါတယ်။မကြာခင်ကမြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစမ်းသပ်ပြုလုပ်မှုတွေကိုပြစ်တင်ရှုတ်ချခဲ့တဲ့ကုလသမဂ္ဂလူညွန်ရေးကောင်စီရဲ့ဒီသတင်းပတ်သက်ဆွေးနွေးမှုကိုအမေရိကန်ကစီစဉ်တာလို့လည်းကိုရီးယားပေါ်သတင်းအေဂျင်စီကဖော်ပြခဲ့တဲ့ကြေညာချက်မှာဆွဆွထားတာပါ။လူညင်းကောင်စီစီးပွားဟာပြင်းထန်တဲ့ရန်လိုတဲ့လုပ်ရဖြစ်တဲ့အကြောင်းလဲမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကကြီးညာချက်ထဲမှာပြောဆိုထားပါတယ် ပြီးခဲ့တဲ့သတင်းပတ်တဲ့နျူကလ িয়ার ရေးအလုပ်အဖွဲ့အစည်းအစည်းအဝေးအတွင်းမှာရှင်တိုးနိုင်မယ့်ဖြစ်နေတဲ့အခြေအနေတွေကိုကြော်လွှမ်းနိုင်မယ့်အစီအစဉ်တွေကိုအမေရိကန်ဘက်ကမတင်ပြနိုင်ခဲ့ဘူးဆိုပြီးမြောက်ကိုရီးယားကဆွေးနွေးပွဲကနေရုတ်တရက်ထွက်ခွာသွားခဲ့တာလည်းဖြစ်ပါတယ်
2019ခုနှစ်အတွက်စာပေဆရာနိုဘယ်ဆုကိုဩစတြေးလျနိုင်ငံကဆရာဆရာပီတာဟန်ကဲနဲ့2018ခုနှစ်အတွက်စာပေဆရာနိုဘယ်ဆုကိုပိုလန်နိုင်ငံကဆရာဆရာမအိုဂါတိုကာချုပ်တို့ကိုဆုပေးဖို့ရွေးချယ်လိုက်ပါတယ်2018ခုနှစ်ကနိုင်ငံတကာမန်ဘုတ်ကဆုရရှိခဲ့တဲ့ဆရာဆရာမအိုဂါတိုကာချုပ်ရဲ့ flight ဆိုတဲ့ဝတ္ထုဟာဆွဲဆောင်ချမ်းမှာအဓိပ္ပာယ်ဖွင့်ထားတဲ့ကျင်နာမှုကိုကိုးစားပြုသလိုအတားအဆီးအကာရံတွေကိုကျော်ဖြတ်ပြီးစိတ်ကူးနဲ့ဘဝတုပ်တရုတ်ဖို့တပွဲပေါ်ညွှန်းခဲ့တဲ့အတွက်နိုဘယ်ဆုပေးဖို့ဆုံးဖြတ်ခဲ့တယ်လို့ Swedish Academy ကပြောပါတယ်။ဆရာဆရာပီတာဟန်ကဲကတော့လူသားတို့အတွက်အတွေ့အကြုံကိုအသေးစိတ်ရောအစွန်ဖျားလေးပါမကျန်စူးစမ်းခဲ့ပြီးတော့စစ်မှန်တဲ့ဘာသာဗေဒနဲ့ပေါ်ကျူးလွှမ်းမိုးတက်ရအောင်ဆောင်ရွက်ခဲ့မှုအတွက်ဆုပေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်ကစာပေဆရာဆုရွေးချယ်ရေးအဖွဲ့မှလိမ်ပိုင်းဆရာအရှုပ်တော်ပုံတွေရှိခဲ့တာကြောင့်ဆုမပေးဖြစ်ခဲ့တဲ့အတွက်ဒီနှစ်မှာ2018ခုနှစ်အတွက်ရော2019ခုနှစ်အတွက်ပါဆုနှစ်ဆုကိုပေးတာပါစကားတင်၈ယောက်ကနေ၂ယောက်ကိုရွေးချယ်ခဲ့တယ်လို့ Swedish Academy ရဲ့ Nobel Committee ဥက္ကဋ္ဌ Anders Olsson ကပြောပါတယ်ဆွီဒင်နိုင်ငံ Stockholm မြို့မှာဒီဇင်ဘာ10ရက်ကျရင်ကျင်းပမယ့်ဆုပေးပွဲအခမ်းအနားမှာစာပေဆိုင်ရာနိုဘယ်ဆုရှင်2ယောက်အနေနဲ့ဒေါ်လာ9,200,000လောက်နဲ့ညီများတဲ့ဆုကြီးတွေရကြမယ်အပြင်ရွှေတစိမ့်နဲ့ဒီပလိုမာဆုလက်မှတ်တွေကိုလည်းရရှိကြမှာဖြစ်ပါတယ်။နှစ်ဖန်တောက်ကြနေကြရင်တော့2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုကြေညာမှာဖြစ်ပါရဲ့ရှင်။
တဲ့ညတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9300951 kHz 5885တို့အပြင်စနေတနင်္ဂနွေမှာ190 kHz 1505လေးပြောထုတ်နေပေးပါလိမ့်ရှင
်ဒီအမေရိကန်စံမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညတဲ့တင်တွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ဆိုင်ရာဆွေးနွေးမှုတွေဒီကနေ့ဝါရှင်တန်မှာပြန်လည်ဆက်တင်မှာဖြစ်ပါတယ်။နိုင်ငံကြားကုန်သွယ်ဆိုင်ရာညှိနှိုင်းမှုတွေဆက်လက်ဆွေးနွေးဖို့အမေရိကန်ကုန်သွယ်ရေးဒုက္ခဆဲရောဘတ်လက်တစ်စာဗန်နိုင်းဝန်ကြီးစတီဖန်မန်နူချင်တို့ဟာတရုတ်ဒုတိယဝန်ကြီးချုပ်လီဝဲဦးဆောင်နဲ့ကိုယ်စားလှယ်ဖွဲ့ကိုကျေးဇူးမှာဖြစ်တဲ့အကြောင်းနဲ့အင်ဂျီရိုရဲ့ကြေညာချက်မှာဖော်ပြထားတာပါ။လွန်ခဲ့တဲ့သတင်းပတ်တွေအတွင်းလက်ထောက်အဆင့်ဆွေးနွေးမှုတွေပေါ်အခြေခံပြီးဆက်လက်ညှိနှိုင်းတော့မှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ဆွေးနွေးမှုတွေမှာမိပညာလွှတ်ပြောင်းမှုညာနာဥစ္စာပစ္စည်းပိုင်ဆိုင်ခွင့်ဝန်ဆောင်မှုသွင်းကုန်ကွင်ခွင့်လွှတ်ခွင့်စိုက်ပျိုးရေးနဲ့တရားဥပဒေစိုးမိုးရေးကိစ္စတွေလည်းပါဝင်ပါပါကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံကြားကုန်သွယ်ဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့ဇူလိုင်လတဲ့ဆွေးနွေးခဲ့မှုတွေမှာထူးထူးခြားခြားသဘောတူညီချက်မျိုးတော့မရရှိခဲ့ကြပါဘူး
ဟောင်ကောင်ဆန္ဒပြသူတွေကြားချက်ချက်ပြက်ပြက်သုံးနေကြတဲ့လမ်းညွှန်မိုဘိုင်းအက်တစ်ခုကို Apple App Store ကနေဖယ်ရှားလိုက်ပါတယ်ဆန္ဒပြပွဲတွေဘယ်မှာရှိနေတယ်ရဲလုံခြုံရေးတွေဘယ်နားမှာရှိနေတယ်ဘယ်နားမှာလမ်းတွေပိတ်နေတယ်ဆိုတာကိုသုံးစွဲသူတွေကြားအချိန်နဲ့တပြေးညီအသိပေးပြသတဲ့ hkmap.live app တွေကိုရယူဒေါင်းလုဒ်လုပ်နိုင်တဲ့ App Store ကနေ Apple Company ကဖယ်ရှားလိုက်တာပါဒီ app ကိုသုံးပြီးအကြမ်းဖက်တဲ့ဆန္ဒပြသူတွေအနေနဲ့ရဲတွေဘယ်မှာရှိနေတယ်ဆိုတာသိရှိပြီးခြုံခိုတိုက်ခိုက်နေတဲ့အတွက်ဒီ app ကို Apple App Store ကနေရယူခွင့်ပေးတာဟာအမျှော်မြင်နေပြီးတော့မစင်စင်တဲ့လုပ်ရဖြစ်တယ်လို့တရုတ်အစိုးရပိုင်သတင်းမီဒီယာတွေမှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။အဲ့လိုဝေဖန်ခဲ့ပြီးနောက်တည့်မှာပဲ Apple ကခုလိုဖယ်ရှားလိုက်တာဖြစ်ပါတယ်။ hkmap.live ကို Apple ကသူ့ရဲ့ App Store မှာမူလကတင်ခွင့်မပြုခဲ့ပဲတင်ခွင့်ပြုပြီးသတင်းတစ်ပတ်တောင်မပြည့်ခင်မှာဖယ်ရှားလိုက်တာပါ။ဒီ app ကြောင့်ဟောင်ကောင်ဒေသခံတွေတရားဥပဒေစိုးမိုးရေးဆောင်ရွက်နေသူတွေကိုအန္တရာယ်ဖြစ်စေတာကြောင့်ဖယ်ရှားလိုက်တာလို့ Apple ကုမ္ပဏီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါပေမဲ့အဲ့ဒီ app ကိုဖန်တီးသူတွေကတော့တရုတ်ပြည်မှာကြီးအစိုးရရဲ့ဆွဆွဲချက်တွေကိုပယ်ချပြီးတော့သူတို့ app ဟာရာဇဝတ်မှုမြောက်တဲ့လုပ်ရက်တွေကိုလှုံ့ဆော်ဖို့ဘယ်တော့မှတိုက်တွန်းအားပေးခဲ့ခြင်းမရှိဘူးလို့တုံ့ပြန်ပါတယ်။အသုံးပြုသူတွေနဲ့အများပြည်သူစီကစုဆောင်ရရှိတဲ့အချိန်နဲ့တပြေးညီသတင်းတွေအချက်အလက်တွေကိုစုစည်းဖော်ပြပေးနေတဲ့ app တာဖြစ်တယ်လို့ပြောကြခဲ့ပါတယ်ရှင်။
အင်ဒိုနီးရှားလူမျိုးရေးဆိုင်ရာဝန်ကြီးကိုဒီကနေ့ဓာတ်နဲ့ထိုးတက်ခတ်ခဲ့သူနှစ်ယောက်ဟာ IS Islam ဆွေးရောက်ဖွင့်တဲ့ဆက်နွယ်တဲ့အုပ်စုတစ်ခုကဖြစ်တဲ့အကြောင်းထောက်လှမ်းရေးအကြီးအကဲကပြောလိုက်ပါတယ်။တက်ခတ်သူနှစ်ယောက်ဟာ JAD အချမ်းဖက်ဖွဲ့ဝင်တွေဖြစ်အတည်ပြုနိုင်တဲ့အကြောင်းထောက်လှမ်းရေးဌာနအကြီးအကဲကနေဂျကာတာမြို့တော်မှာသတင်းတောက်တွေကိုပြောလိုက်တာပါ။ဂျာဘာချွမ်မော်ကပဒန်ကလန်အရက်မှာရှိတဲ့တက်ခတ်သူချောင်းဝင်းပြည်ဘက်မှာကားကထွက်လာချိန်တက်ခတ်ခံခဲ့ရတဲ့လူမျိုးရေးဝန်ကြီးဝရန်တိုကတော့ဝမ်ပိုက်မှာဓာတ်ဒဏ်ရာနှစ်ချက်ရခဲ့ပြီးနောက်သုံးဦးကလည်းထိခိုက်ဒဏ်ရာတွေရခဲ့ပါတယ်။လူမျိုးဆိုင်ရာဝန်ကြီးဝရန်တိုကတော့ဂျကာတာမြို့တော်ကစီးရင်ကိုလေကြောင်းကနေပို့ဆောင်ခဲ့ပါတယ်
။ Pacific သမုဒ္ဒရာထဲမှာဖြစ်ပေါ်နေတဲ့ Super Typhoon မုန်တိုင်းကြီး Hagibis ဟာဂျပန်နိုင်ငံကိုစနေနေ့မှာဝင်ရောက်တိုက်ခတ်မယ်လို့ ုခံမှန်းထားတာကြောင့်ပြင်ဆင်မှုတွေလုပ်နေကြပါတယ်။ဂျပန်ဘက်ကိုရွေးရှားသွားလာနေတဲ့စူပါမုန်တန်းကြီးဟာဂျပန်နိုင်ငံအရှေ့ပိုင်းကမ်းရိုးတန်းဘက်ကိုစနေနေ့ညနေပိုင်းမှာဝင်ရောက်မယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်။မုန်တန်းကြောင့်အမြင့်ဆုံးလေတိုက်နှုန်းတနအီကို280ကီလိုမီတာလောက်ရှိမယ်လို့ဂျပန်မိုးလေဝသဌာနကခန့်မှန်းထားပါတယ်။Pacific ကမ်းရိုးတန်းဒေသနဲ့ထိစပ်နေတဲ့ဂျပန်မြို့တွေမှာတောက်စာနေတွေကစပြီးမိုးတိထန်စွာရွာနိုင်ပြီးလှိုင်းကြီးမှုဒီရေမြင့်တက်မှုတွေကြောင့်ရေကြီးနိုင်တယ်လို့ဂျပန်မိုးလေဝသဌာနကပြောထားပါတယ်။ Hagibis စူပါမုန်တန်းကြောင့်စနေနေ့ကျရင် Yokohama နဲ့ Toyota မြို့တွေမှာကျင်းပမဲ့ Rugby ကမ္ဘာဖလားပွဲစဉ်တစ်ခုကိုဖျက်ထားရပါတယ်။ Suzuka မြို့မှာကျင်းပမဲ့ Formula 1 Motor ကအမြန်မောင်းပြိုင်ပွဲကိုလည်းဖျက်ကောင်းဖျက်ရနိုင်ပါတယ်။ Tokyo မြို့တော်မှာရှိတဲ့ Hyundai နဲ့ Narita နိုင်ငံတကာလေဆိပ်တွေကနေဖြည့်တွင်ပြန်တန်းပြေးဆွဲနေတဲ့လေယာဉ်ခီးစဉ်အားလုံးစနေမှာရနာထားမယ်လို့ Japan ANA ဒေသမှိုင်းကအတည်ပြုထားပါတယ်ရှင်။
နောက်ဆုံးသတင်းလေးကိုကိုအောင်လွင်ဦးနဲ့မဆုမြတ်မလို့ချင်းညာပေးသွားတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့ရခိုင်ပြည်နယ်မြောက်ပိုင်းကဒီရွေးကောက်ပွဲကျင်းပနိုင်ခြင်းရှိမရှိဆိုတဲ့သတင်းနဲ့စကြပါတယ်။တိုက်ပွဲတွေခက်ဆိတ်ဆိတ်ပြန်ဖြစ်လာတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တို့မှာလာမယ့်အထွေထွေရွေးကောက်ပွဲကျင်းပနိုင်ပါမလားဆိုတဲ့အပေါ်ရခိုင်နိုင်ငံရေးအဖွဲ့အစည်းတွေနဲ့ဒေသခံတွေကစိုးရိမ်နေပါတယ်။ရွေးကောက်ပွဲကော်မရှင်ကတော့မဲဆင်းပြုစုဖို့အခြေခံလူရည်စည်ရင်ကောက်ယူတာတွေတိုင်းနိုင်ငံလုံးမှာလုပ်ပြီးသွားတယ်လို့ရခိုင်ဒေသမှာလည်းရွေးကောက်ပွဲတစ်ပြိုင်နက်တည်းကျင်းပနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ဒီအကြောင်းပြည်စုံကတော့ VOA သတင်းတောက်မဆူဆူကမေးမြန်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရက်ဆုံးခွာရသူတွေများလာတာနဲ့အမျှအဒီဖြစ်စဉ်တွေကြောင့်အရသာပြည်သူတွေထိခိုက်ဒေဆုံးမှုတွေကလည်းမြင့်တက်လို့နေပါတယ်။ဒီလိုစစ်ရေးပြိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလာမယ့်2020ရွေးကောက်ပွဲအတွက်တချို့မြို့နယ်တွေမှာမကျင်းပနိုင်ပါဘူးဒေသခံတွေကစိုးရိမ်နေကြပါတယ်။နေမင်းအနေထားကြောင့်ရွေးကောက်ပွဲကျင်းပဖို့ခြံလှမ်းခံရတဲ့နေရာတွေရှိနေရင်ပြည်သူတွေရဲ့လိုအပ်ချက်တွေကိုလွှတ်တော်တွေမှတောင်းဆိုပေးမဲ့ကိုယ်စားလှယ်တွေကိုဆုံးရှုံးရမှာဖြစ်တာကြောင့်နိုင်ငံတော်အစိုးရကဆောင်ရွက်ပေးဖို့လိုတယ်လို့ ANP ပါတီဥက္ကဋ္ဌဦးတာထွန်းလှကအခုလိုပြောပါတယ်
ဒီရွေးကောက်ပွဲမလုံးနိုင်ဘူးဆိုရွေးကောက်ပွဲမင်းဆန္ဒနဲ့တကူအဲ့လိုခြံလဲထားခဲ့မယ်ဆိုရင်မင်းဆန္ဒချင်းပြည်သူတွေအကျိုးတွေကိုကြီးခံမှုပူပြီးရှိနိုင်တယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီလေကောက်ပွဲရွေးကောက်ပွဲဖြစ်နိုင်အောင်ဖြစ်နိုင်တဲ့နေ့လည်တွေကိုရှာကြည့်ပြီးဒီနိုင်ငံတော်အစိုးရအနေနဲ့ပြင်ဆင်ဆောင်ဖို့လိုလို့ညီမေ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲကျင်းပနိုင်ဖို့ဆောင်ရွက်နေတယ်လို့ကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောပါတယ်
အကောလုံးတပြီလုံးကကျွန်တော်လုပ်နေတာကိုအခုအကောလုံးရောက်လာပါပြီရောက်လာတဲ့ခါကျတော့ကျွန်တော်အဲစဉ်းစားလေးလုပ်နေပါတယ်ကျွန်တော်ကတော့အားလုံးတော့ဖို့ပြင်ဆင်ရနေပါတယ်ခင်ဗျဟုတ်ကဲ့
2015ရွေးကောက်ပွဲတုန်းကအခုအာဏာရနေတဲ့ NLD ပါတီကိုရခိုင်ပြည်နယ်မှာမဲအပြတ်အသတ်နဲ့နိုင်ခဲ့တဲ့ရခိုင်မျိုးသားပါတီ ANP ကရခိုင်ပြည်နယ်ရဲ့လက်ရှိအခြေအနေအရတိုက်ပွဲတွေမပြေဆုံးသေးဘဲပြည်သူတွေကလည်းဆစ်ဆောင်နေရတာကြောင့်2020ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်ဖို့အခက်အခဲရှိနေတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကနိုင်ငံရေးအခြေအနေကြောင့်ရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မြို့နယ်ခုနှစ်ခုနဲ့ကျေးရွာပေါင်း400ကျော်ရှိခဲ့ပါတယ်။ရခိုင်ပြည်နယ်မှာတော့နှစ်အဆက်ဆက်ရွေးကောက်ပွဲကျင်းပလာနိုင်တာကြောင့်လာမယ့်2020မှာလည်းနေရာမလက်ကျင်းပနိုင်ရေးအတွက် ANP ပါတီကတော့မျှော်မှန်းထားပါတယ်
။မြန်မာနိုင်ငံလွတ်လွတ်ရပ်ရပ်တွေကရွေးကောက်ပွဲဖြစ်တဲ့မှာရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပလို့မရနိုင်ခဲ့တဲ့အခြေအနေမရှိဘူး။ဒါပေမဲ့အခုရခိုင်ပြည်နယ်မှာတော့ကျွန်တော်တို့စုံပြားပြီးဒီတွင်ရှိနေတဲ့တပ်ပြီးရွေးကောက်ပွဲကျင်းပရဲ့နေရာမှာအဲဒီမေးဆန္ဒနေမြေခြံထားခဲ့မဲ့အခြေအနေမျိုးကိုမရောက်စေချင်ဘူး။
ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ကလာမယ့်ရွေးကောက်ပွဲအတွက်နိုင်ငံတွင်းစီရေးတင်မာနေဆဲဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်မြောက်ပိုင်းဒေသတွေအတွက်နေမြေလုံခြုံရေးအခြေအနေတွေကြောင့်ပြည်သူတွေရဲ့မဲပေးပိုင်ခွင့်အပေါ်စိုးရိမ်မှုတွေရှိလိုနေပါတယ်။ရွေးကောက်ပွဲကော်မရှင်အနေနဲ့ဒီဖြစ်စဉ်တွေအပေါ်တိကျဆောင်ရွက်စီရင်တယ်လို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့အမှုဆောင်ဒါရိုက်တာဆိုင်ရဲကျော်စွာမြင့်ကပြောပါတယ်။
အဓိကတော့ကြာအခုကျွန်တော်တို့ကြားနေတာကြီးလုံခြုံရေးနဲ့ပတ်သက်လို့ဘယ်မဲဆန္ဒနေမယ်ရုပ်ကောက်ပွဲကျင်းပလို့ရမယ်မရဘူးဆိုတာမျိုးနေနောက်တစ်ခုရုပ်ကောက်ပွဲတွေကိုရွှေ့မယ်နောက်တိုးမယ်အဲ့ဒါမျိုးကောလာဟလရတဲ့ထွက်နေတာမျိုးရှိတယ်ဆိုတာမျိုးကတော့ရုပ်ကောက်ပွဲအကျိုးကာလမှာဖြစ်လျက်ဖြစ်တတ်ရှိတဲ့ကိစ္စပဲဒါပေမဲ့လည်းအဲ့ဒါကကျွန်တော်ရုပ်ကောက်ပွဲအကျိုးကာလမတည်ငြိမ်မှုဖြစ်လျက်ဖြစ်တတ်ရှိတဲ့အရေးကြီးတဲ့အကြောင်းတွေတစ်ခုပဲဆိုတော့ကော်မရှင်နေနဲ့ကောလာဟလတွေဒီဟာတွေကိုဒီတိုင်းရေးမကြည့်လို့ဖြစ်ထားမဲ့အစားဒါတွေကိုကျွန်တော်ဖြေရှင်းစေချင်တယ်
ပြည်ကတဲ့2015ရွေးကောက်ပွဲတုန်းကအာဏာရလာတဲ့ NLD အစိုးရအနေနဲ့အခုလာမယ့်2020ရွေးကောက်ပွဲမှာတော့တိုင်းရင်းသားပါတီတွေနဲ့ပြိုင်ဆိုင်မှုအနေအထားကတော့ပြင်းထန်လာနိုင်တယ်လို့နိုင်ငံရေးအသိုင်းအဝန်းကလည်းသုံးသပ်နေကြပါတယ်။နိုင်ငံတွင်းစီရေးပရိပခဖြစ်နေချိန်ပြည်သူတွေရဲ့အခွင့်အရေးဖြစ်တဲ့လွတ်လပ်စွာဆန္ဒမဲပေးနိုင်ဖို့ဟာနေရာတိုင်းမှာရွေးကောက်ပွဲကျင်းပနိုင်မှဖြစ်တာကြောင့်အစိုးရတာဝန်ရှိသူတွေအနေနဲ့ဒီကိစ္စကိုတည်ကြအောင်လှုပ်ဆောင်တင်ကြောင်းတိုင်းရင်းသားပါတီတွေကပြောဆိုထားကြပါတယ်ရှင်။
မဆူဆူပြောပြသွားဖြစ်ပါတယ်အခုတစ်ခါတော့ရှမ်းမြောက်ပိုင်းကတိုက်ပွဲနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းကစီးပရိပခရိကြရသားထိခိုက်သေးဆုံးမှုတွေပိုများလာသလိုလက်လက်ကြီးကြီးကြလို့အိမ်ပျက်စီးဆုံးရှုံးနေရတဲ့ပုံမှာ ပြည်သူ့အစိုးရပြည်နယ်အစိုးရဘက်ကနေနာသူတွေအတွက်ပြည်နယ်ထူထောင်ရေးနဲ့တရားမျှတမှုတွေရဖို့လေးထားဆောင်ရွက်ပေးတဲ့လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်နဲ့ခွင့်ရလှူရှာသူတွေကတောင်းဆိုပါတယ်မနေ့ကဖြစ်ခဲ့တဲ့တိမ့်တိုက်ပွဲအတွင်းမှာလည်းရဲသား9ဦးထက်မနည်းဒဏ်ရာပြင်းထန်ရခဲ့သလိုမျိုးရဲအထိလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့ပုံမှာတအောင်းအမျိုးသမီးအဖွဲ့
ဒီအန်လန်လီတောင်းဘလောင်တပ်ဖွဲ့နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေပြီးတော့လက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်နေကြတဲ့အတွက်စစ်တပ်ဘက်ကအကြဆုံးရှိတယ်လို့အရက်သားအနေဆုံးခုနှစ်ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။တရားပြင်းထန်ရခဲ့တဲ့အမျိုးသမီးများစုပါဝင်တဲ့အရက်သားတွေကိုခုချိန်ထိတော့တိမ့်နီစေယုံနဲ့လာရှိုးစေယုံတွေမှာစေကူတာမှုခံယူနေကြရတယ်လို့တအောင် ဟာလောလောဆယ်တော့ဒီဟုတ်တယ်တန်ရရတာတော့ခုနှစ်ဦးလာရှိုးစေယုံမှာတည်လာကူတာနာဦးရှိတယ်တန်ရနည်းနည်းရှင်းတယ်ဒီမြောက်ကတော့ကျန်တဲ့တယောက်ကြတော့တင်စေယုံမှာပဲစေကူတယ်အာကျမတို့တအားမြတ်ပြီးဖြစ်နေနေဘယ်လိုမျိုးအမြင်လဲဆိုတော့ဒီလိုမျိုးအရတာလူထုတွေထိခိုက်တာတော့ကျမတို့အနေနဲ့တော့ကန့်ကွက်တာပေါ့နော်
အလုံးလက်ဆိုတော့တိုက်ပွဲတိုင်းမှာကနောက်ဆုံးပြန်ထိခိုက်နေတာကအရတာပြည်သူလူထုတွေပဲထိခိုက်တာတော့များနေတယ်ဒီလိုမျိုးဖြစ်နေတဲ့အပေါ်မှာကျမတို့အနေနဲ့မလိုလားဘူးအဲကြောင့်မလို့ဒီလိုမျိုးတိုက်ခတ်မှုတို့တိုက်ခတ်မှုတိုက်ပွဲတွေကိုအမြန်ဆုံးတော့ရပ်တန့်ရှိခြင်းတယ်တိုက်ပွဲတွေပြင်းထန်ဖြစ်နေစဉ်ရှမ်းမြောက်ပိုင်းဘက်ကစီးတင်မှမှုတွေကြောင့်အထူးသဖြင့်အရတာထိခိုက်သေးဆုံးနေ
တ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းကလည်းပြောပါတယ
်။နှစ်ဖက်စစ်ပွဲပေါ့နော်။အဓိကနှစ်ဖက်စစ်ပွဲဖြစ်နေတဲ့ကိစ္စမှာဆိုလို့ရှိရင်နှစ်ဖက်မှာတာဝန်ရှိတဲ့အတွက်ကြောင့်နှစ်ဖက်စလုံးကနေပြီးတော့ပြည်သူတွေရှိရမြန်နေအဓိကရှောင်ချပြီးတော့တိုက်ကူပါပို့ပြီးတော့ဆင်ပြေမှာပေါ့။ပြီးတော့ဟိုသူရပိုင်းကနေပြန်ပြီးတော့ဆောက်ပန့်ပေါ့။အဲ့ကောင်ကလည်းရမုံငွေတစ်ခုစည်းတန်းထားပြီးတော့လှုပ်ဆောင်တင်တယ်လို့မြင်တာပေါ့နော်။အခုမှဟိုပါပေါ့နော်ပြီးခဲ့တဲ့တပတ်ကဆိုလို့ရှိရင်ဒါတင်ကြီးကလွတ်တော်ကိုဆိုတဲ့ဒေါ်နန်းစင်ထားကြီးဆိုလို့ရှိရင်ပြည်သူဆုံးဆုံးသွားတဲ့ဒီလူတွေကပစ္စည်းတွေကိုအစိုးရကနေပြီးတော့ပြန်လဲပြီးတော့မျက်နှာကြည့်အနေနဲ့ပြန်လဲပြီးအဖို့အတွက်တက်တော်မှာမေးခေါ်မေးတယ်။ဟိုအစိုးရအနေနဲ့ဒီအဲ့အစီအစဉ်မရှိဘူးဆိုတာတွေ့ထားရတာပေါ့နော်။ဟိုပြန်ကြားရတယ်။ဒီတော့ကအဓိကကတော့ဘလိုပဲဖြစ်ဖြစ်ပါနှစ်နာဆုံးဆုံးနဲ့ဟိုဒီလူတွေကိုတော့ပြန်လဲပုံပြီးတင့်တယ်လို့ကျွန်တော်တော့မြင်ပါတယ်။
တိုင်းရင်းဒေသတွေကစေပရိပခါတွေအတွေ့အသက်လူပြေးနေရတဲ့စစ်ဘေးဆစ်ဆောင်ပြည်သူတွေမှာစားနပ်ရိက္ခာအခြေခံစေဝါနဲ့တောက်သုံးရေးစားတဲ့အခက်ခဲတွေနဲ့ကြုံရသလိုလက်နက်ကြီးကြီးမှန်ထားလိုမျိုးမိုင်းပုံထိတာလိုမျိုးစစ်လက်နက်တွေကြောင့်ထိခိုက်ဒဏ်ရာရမှုတွေကိုကလေးငယ်တွေနဲ့အမျိုးသမီးအများစုကခါးစည်းခံနေရတဲ့အဖြစ်မျိုးတွေမဖြစ်စေချင်တော့ပါဘူးလို့လည်းတအောင်မျိုးသမီးအဖွဲ့ကလွေးချစ်15ကပြောပါတယ်
။ပိုက်ပွဲအဖြစ်တာပဲဖြစ်ဖြစ်ဒီလိုမျိုးပိုက်ပွဲမဟုတ်ဘူးတိုင်းအောင်တခြားပစ်ခါကြအတံပမှုတွေကြားမှာရှင်လဲမြို့သမီးတွေကမကြာခဏဆိုသလိုခံနေရတဲ့အပိုင်းတွေတော့အများကြီးရှိရဲ့ဒီအပေါ်မှာကသူတို့ကဖြစ်နိုင်တော့ဒီလူထုသွားလာတဲ့အပေါ်အနေအရာတို့များနေထိုင်တဲ့နေရာတွေကိုတောင်းဆိုခြင်းနဲ့မြို့ပိုက်ပွဲဖြစ်ခါဖြစ်တဲ့မြို့တွေအဖြစ်သိခြင်းမူမြို့အထူးသဖြင့်မြို့ထဲပဲရှိရှိရာထဲမှာပဲရှိရှိတိုက်ပွဲဖြစ်တဲ့မြို့တွေတောင်းဆိုခြင်းတာပေါ့
စစ်ဘေးရှောင်နေပို့တိုးလာနေတယ်လို့နေရက်တွေကိုအရေးဆိုမိပြန်နေသူတချို့လည်းရှိနေသေးဒေသတွင်းမတည်ငြိမ်မှုတွေနဲ့တိုက်ပွဲတွေဖြစ်နေတဲ့ရှမ်းမြောက်ပိုင်းဘက်မှာတော့ NCA ပြည်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ရော NCA အပြည့်ရဲ့မထိုးထားရသေးတဲ့အဖွဲ့တွေကြားမှာပါခိုင်မာတဲ့ငြိမ်းချမ်းရေးသဘောတူညီမှုတွေရရှိချင်ပါတယ်လို့ဒေသခံပြည်သူတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်ရှင်
ဘာစုံမပြောပြတော့ပါအခုတခါတော့ရှမ်းမြောက်ပိုင်းကအီရလျက်စစ်စီမံကိန်းနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်ဒီဘောမျိုးနယ်နယ်မတူမြစ်ပေါ်မှာ Union Energy ကုမ္ပဏီကအီရလျက်စစ်ထုတ်ယူဖို့အတွက်ပြည်နယ်အစိုးရနဲ့လုပ်ငန်းနာလည်မှုစာချုပ် MOU ရေးထုတ်လိုက်ပြီးတော့ကုမ္ပဏီဘက်ကဒေသခံတွေရဲ့သဘောထားကောက်ယူဖို့ကြိုးစားတာကိုဒေသခံတွေဘက်ကကန့်ကွက်နေပါတယ်လေယာဉ်မြေထောင်နဲ့ချီထိခိုက်မဲ့ကိစ္စဖြစ်တဲ့အတွက်သဘောမတူနိုင်ကြောင်းဒေသခံတွေစုပေါင်းပြီးကုမ္ပဏီကိုဒီကနေ့ကန့်ကွက်စာပေးပို့လိုက်တာပါဒီကြောင့်ကိုတော့ VOV မှာပိုင်းသတင်းတော့ကုစော်ထက်ကမေးမြန်းပြီးတော့သတင်းပေးပို့ထားပါရခင်ဗျာ
ပြည်တွင်းစွမ်းအင်ကုမ္ပဏီတစ်ခုဖြစ်တဲ့ Uni Energy ဟာရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်နမ်တူမြေပေါ်မှာရေအားလျှက်စက်25မဂါဝတ်ထုတ်ဖို့ပြည်နယ်အစိုးရနဲ့ MOU ရေးထိုးပြီးဆောင်ရွက်နေတဲ့အပေါ်မှာဒေသခံတွေကကြိုတင်မသိထားလို့ကုမ္ပဏီဘက်ကဒီအပိုင်းအတွင်းဒေသခံတွေနဲ့တွေ့ပြီးညှိနှိုင်းဖို့ကမ်းလှမ်းထားတဲ့အပေါ်မှာလည်းဒေသခံတွေကဒီနေ့အောက်တိုဘာ10ရက်မှာစာပေးပို့ပြီးကန့်ကွက်လိုက်ပါတယ်ဒီစီမံကိန်းကိုကန့်ကွက်တဲ့အထဲမှာဥဆောင်ပါဝင်သူတူဖြစ်တဲ့စိုင်းသိမ့်မြင့်က VOE ကိုအခုလိုပြောပါတယ်
အာ MU လည်းမလဲထိုးပြီးပြီပေါ့အာဒီဟိုဘောရွာဘက်ကိုကွင်းစင်းနေတယ်ပြီးတော့အချောင်းကိုလေ့လာနေတယ်အင်းမျိုးလားမပြောပြအောင်ဆင်ကျော်တူရတာတော့လုံးဝမတီးဘူးလေတော့သူတို့ပါသူကြီးရေးထိုးခဲ့တယ်လေသူတို့လုတ်ခဲ့တယ်ဆိုတော့ကျော်တူရတာတော့လုံးဝတော့မတီးဘူးပေါ့အခုမှပဲဒီလွန်ခဲ့တဲ့၃လရက်လောက်ပဲတည်ပါပေါ့အဲဒီလိုလုတ်ရမလဲဆိုတော့သူတို့အခုစူးစမ်းနေရပဲတိုင်းမြေကျော်တူရတာတော့လုံးဝကိုလက်မခံဘူးပေါ့ဘာဖြစ်လို့လဲဆိုတော့ပြည်ပြည်နဲ့ဆုံဆုံဆုံဆုံတော့မယ်သူလေယာတွေအင်းတွေပျက်စီးတော့မှအဲ့လိုပေါ့
ဒေသခံတွေကတော့ရေကာတာစောက်ပြီးရေအားလျှက်စက်ထုတ်ယူဖို့ကြိုးစားနေတဲ့အပေါ်မှာလက်မခံနိုင်တာလို့ပြောပါတယ်။ရှမ်းပြည်နယ်လျှက်စက်စွမ်းအင်နဲ့စက်မှုဝင်ကြီးဆိုင်းရှန်တက်လုံကတော့ကုမ္ပဏီကရေကာတာစောက်မှာမဟုတ်ပဲရေစီးအားနဲ့လျှက်စက်ထုတ်ယူဖို့ကမ်းလှမ်းထားတာလို့ VOE ကိုပြောပါတယ်။ဒါကလည်းဒေသခံတွေရဲ့သဘောတူညီမှုအပေါ်မှာအဓိကမူတည်နေကြောင်းသူကပြောပါတယ်။
MOU ထိုးပြီးရှမ်းပြည်နယ်ဆွေးနွေးကြတယ်ကြောက်မှာပေါ့တော့တိုးဆိုင်မှာတော့မကြော်ဘူးကျွန်တော်ရှမ်းပြည်နယ်ဆွေးနွေးကတော့လုပ်ရတဲ့အိုင်တာပေါ့ကျွန်တော်ကတော့အကွင့်ရှင်းဖို့ပြောထားတယ်ကွင့်ရှင်းစစ်စစ်ပေါ်တက်ဆရာစီခန့်နေတဲ့ကိုယ်စားလေးတွေသွားအဲ့ဒီလိုနဲ့ရှင်းပြပါတယ်လို့မပါလို့မသူလုံးမှာကကင်ဆော့တော့မဟုတ်ဘူးကျွန်တော်ကတော့ကြောက်ကြရရှိရင်ကျွန်တော်မလုပ်တော့ဘူးဘာလို့မလုပ်ကျွန်တော်ကတော့အစ်ကကမိရတော့အစ်ကအစ်ရတဲ့နေ့ကျွန်တော်လို့လောနေတာအချောင်းများနေဘာမှစီဆိုင်မှုမရှိလို့ဆိုတော့လုပ်ရမှာပေါ့
ဒီပေါ်မျိုးနဲ့ဆိုင်းလင်းကျေးရွာအုပ်စုပိန်းစာကျေးရွာနဲ့စွတ်တောင်ကျေးရွာကလင်မော်ချန်ဒီလေယာမြေကြီးထောင်ထဲချီထိခိုက်မဲ့ကိစ္စဖြစ်လို့ဒီမြေပေါ်မှာရေကာတာစောက်ပြီးလျှဲစစ်တာလုပ်ငန်းတွေလုပ်မှာကိုဒေသခံတွေကစိုးရိမ်နေကြတာပါမြန်မာနိုင်ငံလှိုင်းသာယာငွေပင်လယ်စပ်မှုဆောင်ကန်တာလန်းလိမ့်စာနဲ့မှတ်ပုံတင်ထားတဲ့ဒီကုမ္ပဏီကိုဦးဆောင်သူတွေဟာမြန်မာနာမည်ရည်နဲ့ဖြစ်တာကြောင့်မြန်မာနိုင်ငံသားပိုင်တယ်လို့ယူဆရပေမဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေကိုတော့ကုမ္ပဏီရဲ့ဝက်ဘ်ဆိုက်မှာဖော်ပြထားခြင်းမရှိပါဘူးဒေသခံတွေကတစ်ဆင့်ကုမ္ပဏီကို VOE ကဆက်သွယ်ဖို့ကြိုးစားနေပေမဲ့ဒေသခံတွေကိုပေးရစာရဲမှာလည်းဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုဖော်ပြထားခြင်းမရှိပါဘူး။ Uni Energy ဟာဒီဒေသမှာရေအားလျှက်စစ်ထုတ်ယူဖို့အတွက်2019ကပထမဆုံးကြိုးစားခဲ့တာဖြစ်ပြီးအခု2019မှာဒုတိယအကြိမ်ချဉ်ကပ်လာတာလို့ဒေသခံတွေကပြောပါတယ်။မြစ်အောက်ပိုင်းမှာမြစ်ငယ်မြစ်လို့ခေါ်ပြီးမြစ်အထက်ပိုင်းမှာနမ်တူမြစ်လို့ခေါ်တဲ့ဒီမြစ်ပေါ်မှာကျောင်းဝေ3ဘီလီယံသုံးပြီး280မဂါဝတ်ထုတ်ယူမဲ့အထက်ရေရွာရေအားလျှက်စစ်စီမံကိန်းတစ်ခုကိုအစိုးရက2018မှာအတည်ပြုခဲ့ပါတယ်။လူခွင့်ရေးစောင့်ကြည့်ရဲ့အဖွဲ့တွေကဖိအားပေးပြီးမကြခင်မှာပဲနမယ်ပြက်စင်သွန်းခန့်ရရဲ့ကုမ္ပဏီတစ်ခုဟာအထက်ရေရွာစီမံကိန်းကနေပြန်လည်နှုတ်ထွက်သွားခဲ့ရပါတယ
်။ဆရာရှင်များရှင်ပကြသေးရင်ကပဲအစူရောဖြူးဖြည့်စုံအပါဝင်မှုနဲ့တုံးမှုဝိရစေဝါမှုနဲ့မတင်ကြတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီမဲ့နောက်ပိုင်းမှာတော့မှားရင်ဖမ်းဆီးမိတာပါဆိုပြီးပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့လည်းတဟာအပြစ်မရှိသူတွေအတွက်မျက်နှာစရာလောက်ရအဖြစ်နဲ့လဲဝေဖန်တဲ့တွေထွက်လာပါတယ်။အပြစ်မရှိပဲအေးအေးယူခံရတာတွေအပြစ်ကျူးလွန်ပေမဲ့လည်းအေးအေးယူမခံရတာတွေရှိနေတယ်ဆိုပြီးမကြခဏဝေဖန်ခံရလေရှိတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်မှာဘာတွေအားနည်းချက်တွေရှိနေပါလဲ။ဘယ်သူတွေမှအဓိကတာဝန်ရှိသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့တရားစီရင်ရေးစနစ်မှာကိုတွေ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဆရာရှင်အနေနဲ့ကျွန်တော်တို့ရဲ့ Diary Line အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါရယ်အခုတစ်ခါတော့နိုင်ငံတကာသတင်းတပုတ်ကိုလည်းပေးကြပါမယ်ဟဝိုင်မှာဌာနကောင်တွေနဲ့ငါးမျိုးစိတ်တွေခုံလုံးနေထိုင်ရာဌာနကြောက်တန်းတွေဟာသမုဒ္ဒရာတွင်မြင့်တက်လာနေတဲ့အပူချိန်ကြောင့်ကြီးထွားမှုမှာထိခိုက်ပြီးပြတ်သုံးမဲ့အနေနဲ့လည်းခြုံနေရပါတယ်လွန်ခဲ့တဲ့၄နှစ်တုန်းကလည်းအခုလိုအပူချိန်တွေမြင့်တက်လာတဲ့အတွက်ဌာနကြောက်တန်းတွေပျက်စီးခဲ့ရတာပါဒါကြောင့်သုတေသနပညာရှင်တွေဟာသူတို့အကြောင်းကိုလေ့လာပြီးကာကွယ်နိုင်မဲ့နည်းလမ်းတွေရှာဖို့ရင်ငုံသမားတွေနဲ့ကောင်းငင်ကြိုးတွေပါတုံးပြီးတော့စူးစမ်းလာနေပါတယ်။ဂ Jim Randall ရဲ့ drain log ကိုတော့ခင်မျိုးတက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
Hawaii ကတန်တာကြောက်တန်းတွေရဲ့တောက်ပါတဲ့အယောင်အသွေးက သူတို့အန်ဒီယန်ရဲ့ကျုံနေပြီဆိုတာကိုပြပါတယ်အယောင်တောက်ပါလေရေပြင်ကပိုးပြီးပူလာလေဆိုတာကိုသိနိုင်ပြီးဒီလိုပူးလာတာဟာသူတို့အတွက်ဓာတ်ပြူအတိုက်အခံရကြီးပိုးပြီးများလာတာဖြစ်ပါတယ်တန်တာကြောက်တန်းတွေဒီလိုအတိုက်အခံနေရတဲ့လက္ခဏာကိုရေငုပ်သူတွေကဟဝိုင်ရေပြင်မှာတွေ့နေတာပါလွန်ခဲ့တဲ့၄နှစ်တုန်းကခန်းစားခဲ့ရတဲ့သမုတ်ပြရတဲ့အပူလိုင်းရက်ခတ်တဲ့ဒဏ်ကနေဒီတန်တာကြောက်တန
Every dive is just a small little taste of what's going on.
Every dive is just a small little taste of what's going on. Every dive is just a small little taste of what's going on. Every dive is just a small little taste of what's going on. Every dive is just a small little taste of what's going on. Every dive is just a small little taste of what's going on. Every dive is just a small little taste of what's going on. Every dive is just a small little taste of
Hawaii Tana Chowdan Rhea Chini Ha, a Yibo Chini Go Yawni Vilo, Chanchen Durega, Biobari, Titana Chowdan Rhea, Siwai Tudan Lopide, Kidwari Ladian Swissan Nayom Gabe, Hawaii Gansirin Sound Retre, Mondain, Yi Line, Yi Jiget Dandri Makaya, Gubiro, Agawe Bibari, Druha, the Moviarega near Titi Lima Shini Bime, Pinle Music, Alone, Lebong Tabunga,
ตรุเนี่ยเสนอปัตตานีล่ะป่ะตันนาจောက်ตันนี่ฮะกบ้าบ่มามิ้วกวยอะเหมียซงเป็นเลเพียงเกหะเสนอဖြစ်တယ်လို့ NOAA American သမုတ်တရားနဲ့လေးရုစီမံခံခွင့်ရေးဌာနကဂျမ်မစန်ဂရုပ်ကပြောပါတယ်
ကျမ်းမာတဲ့တန်တာကြောက်တန်းတွေဟာကမ္ဘာတစ်လုံးမှာဒီလိုအနေထားတိုင်းရှိတယ်မှာလေဟဝိုင်မှာတော့ပင်လယ်ပြင်ပူနွေးလာတာကြောင့်တန်တာကြောက်တန်းတွေလှပမှုရောသူတို့ကိုမှီခိုးနေတဲ့ငါးမျိုးစိတ်တွေပါအန်ဒီယန်ဖြစ်မှာဆိုးရင်နေရတာပါနေရာတော်များများမှာတန်တာကြောက်တန်းတွေဓာတ်တိုက်စားမှုဒဏ်ခံနေရတာကိုသူတေသနပညာရှင်တွေရောရေငုပ်သမားတွေပါတွေ့လာနေတာကြောင့်သူတို့ကိုလက်တွေနဲ့မကန်ကြဘူးခီးသွားတွ ကိုမတုံးကြဘူး။တဏှာကြောက်တန်းတွေတက်ထောက်ပူရတဲ့ငါးမျိုးတွေကိုမဖမ်းဆီးကြဘူးလေ။တိုက်တွန်းနေတာပါ
။ While this news is depressing, I think that there is still reason for hope. You know, there were
ဘယ်နှပတ်တလို့စိတ်မကောင်းစရာကြုံနေရပေမဲ့သူတို့ကိုကယ်တင်နိုင်ဖို့မျှော်လင့်ချက်ရှိပါသေးတယ်။ရင်းနှီးကလည်းအခုလိုပဲဓာတ်တိုက်စားတာတွေခံခဲ့ရပေမဲ့ဟာဝိုင်မှာရောကဘာတလောမှာပါသူတို့ရှင်သန်နေသေးပါ။ဒီလိုအဖြစ်မျိုးရော့ပါသွားအောင်ဒေတာလိုက်ဖြစ်စီတကဘာလုံးမှာဖြစ်စီကျွန်တော်တို့ခုထက်ပိုပြီးလုံနိုင်မယ်ဆိုရင်တော့အနာဂတ်မှာဒီတန်တာကောင်လေးတွေရှင်သန်ကြံရစ်ဖို့တကယ်အခွင့်အလမ်းကိုပေးနိုင်မှာပ
ါရာသီဥတုပြောင်းလဲမှုနဲ့ပင်လယ်ရေပြင်အပူချိန်တိုးလာနေတာကြောင့်ဒီတန်တာ၆တန်းကာဝေးဟာအဓိကစိန်ခေါ်မှုတစ်ခုအဖြစ်ရှိနေအောင်မယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ဖန်လုံရင်တန်းဝင်ထုတ်လို့မှုရှော့ချဖို့မလုပ်ဘူးဆိုရင်တော့ဓာတ်ရုပ်တိုက်စားမှုဖြစ်နေတာကိုနှစ်ဆင်ကြုံရဖို့ရှိတယ်လို့လည်းပြောပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်။ဒေါ်ရရှင်နေနဲ့ကျွန်တော်တို့ VOE ကနေထုတ်လွှင့်နေတဲ့သတင်းတွေအစီအစဉ်တွေကိုကျွန်တော်တို့ရဲ့ website ဖြစ်တဲ့ burmese.voenews.com မှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်။မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုတင်ဆက်သွားမှာဖြစ်ပြီးတော့အဲ့မှာတော့အဖက်စင်ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ဒုတိုင်းရင်းသတင်းတော့အစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဒီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာ10ရက်ကျော်ရင်းနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line to meter 2532နဲ့51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းမှာဆက်ပြီးထုတ်လွှင့်ပေးမယ့်အပတ်စဉ်ကဏ္ဍတွေကတော့အပတ်စဉ်ချမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြမအရေး30ချက်နဲ့အတူ
ဒီကတော့လက်မှတ်ထိုးတဲ့ပုံစံမှာကွာအောင်ရှိရလို့ပြောလို့ရတာပေါ့။ခုနပြောလို့တတ်မတော်ရာကြီး
ဒီကြောင်ကိုတော့ပတ်စင်တိုင်းသတင်းတော်အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်။ဒီထဲကမှဒီနေ့ရဲ့ပတ်စင်ကဏ္ဍတွေကပထမဆုံးတစ်ခုဖြစ်တဲ့ပတ်စင်ကျမကြီးကဏ္ဍကိုနားဆင်ကြရမှာပါ။ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့အကျောတက်ယောဂအပိုင်းတစ်ကိုတင်ပြထားပါတယ်။စကြောတက်တာလည်းပါတယ်ဒီအကျောတက်ယောဂကမြန်မာနိုင်ငံမှာအဖြစ်များပြီးတော့အရွယ်မရွေးဖြစ်နိုင်တယ်လို့ကျမကြီးပညာရှင်တွေကဆိုပါတယ်ဒီကြောတက်ယောဂဘာကြောင့်ပိုဖြစ်များလာရပြီးတော့ဘလို့ကာကွယ်နိုင်ကယောဂဆုံးဖြတ်ဖို့ဘလို့လက္ခဏာတွေကိုစောင့်ကြည့်ဖို့လိုပါမလဲဒီအကြောင်းကိုတော့အယိုးကျော်အစ်စ်အထူးကူနဲ့စိတ်တက်ကလေးတည်းအယိုးကျော်အစ်စ်စိတ်ပညာဌာနပမောက္ခဌာနမှဒေါက်တာချစ်ဆိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ယောဂကျော်စစ်သူစုဆရာဝန်ကြီးပမောက္ခအတ္တာချစ်ဆိုးခင်ဗျာကျွန်တော်တို့အကျောတဲ့ယောဂကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီး
ကျောတဲ့ယောဂကလည်းပမာမိမာအဖြစ်များတယ်လို့ခေါ်ရမှာပေါ့နော်ဖြစ်များတယ်ဆိုတာမှာဘုရားသခင်ကပြောခဲ့တဲ့လိဝိနာရီခြေတော်မှာပိုဖြစ်များတာခေါ်တယ်ဘာလို့လဲဆိုတော့ဆရာတို့လည်လာတာရဲ့ညာဆိုရင်ဒီယောဂကျောဌာနကိုလာပြတဲ့လူများကြီးတဲ့မှာဒုတိယမှာ40လောက်ပါဒီကျောတေယောဂလက္ခဏာတွေပါပြောပြောရှိနေတယ်။အရှုကတော့လေတကယ်ကိုလာကလေးကခိုက်တာခဲတာကျောတက်တာနဲ့ကျောတေယောဂတက်တက်ပေါ့လေ။အရှုကတော့လေအချိန်ကတော့တူလေးပဲနေရူရေပြလေးပဲနေရူရှိတယ်။အဲ့ပုံမှာမှာယောဂတစ်ခုခုရှားလာတဲ့အခါမှာထပ်ပြီးတော့ကျောတေယောဂကတွေ့လာလဲရှိတယ်။အဲ့တော့အားလုံးပေါင်းမှန်းလို့ရှိရင်လာကလေးလူတွေမှာတရားမှ40လောက်ကကျောတေယောဂရှိတယ်လို့ပြောနေတာ။
ဟုတ်ကဲ့ဆရာအဲ့တော့ဒီအကျောတဲ့ယောဂကဘယ်လိုအရွယ်တွေမှာဖြစ်များတာရှိလားဆရာ
အကျောတဲ့ယောဂကအရွယ်မကြီးတော့ဖြစ်တတ်တာပေါ့နော်အဲဒီရှုတွေလည်းကလေးငယ်ငယ်လေးတွေလည်းဖြစ်တယ်ရှုလူကြီးပိုင်းတွေလည်းဖြစ်တယ်ရှုလူကြီးပိုင်းတွေလည်းဖြစ်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီအကျောတဲ့ယောဂကဘာကြောင့်အဓိကဖြစ်ရလဲဆရာ
အဓိကကတော့နေထိုင်ကြောင့်ပေါ့လေလူတွေရဲ့လူတွေမှုပုံစံပြောင်းလာလို့လည်းပါပါလူလူပြောင်းလာတဲ့တွေကကျတော့ဘူးခေတ်ကရင်တို့မဟုတ်တော့ဘဲလှူရှားသွားတာမျိုးကိုလေးလှူရှားမှုနေတော့တာပေါ့ဒီဖက်ကတော့ Facebook ကြီးတော့ခေါင်းကြီးကငိုက်ပြီးတော့မှကြာနေတဲ့ချိန်ကြာလာတယ်တစ်ဆယ်လေးတစ်နာရီတစ်နာရီလောက်မလှုပ်ဘဲနဲ့ညီနေတဲ့ချိန်ကြာလာတာရှိတယ်ဖက်ကကျတော့လေကြောင်းသွားတယ်ကျူရှင်သွားတယ်နဲ့ကလေးတွေကိုယ်နဲ့ကလည်းကစားချင်မရှိတော့ဘူးလုံးငယ်တော့ကဆိုလို့ရှိရင်မုစားလို့ရင်တော့မှတစ်ခါတည်းဝဲလောက်တော့ကျူတဲ့အောင်ကစားလိုက်ကြတယ်ဘုရားကလေးတွေကတော့မုစားလို့လေထိုင်ပြီးတော့စာပါ Facebook ကြီးလှုပ်ဘဲနေကြပါတယ်အဲ့တော့ဒီတုန်းကတော့ယနေ့ကျောင်းစင်းပြီဆိုလေရပြီးတော့နမောဆွဲပြီးတော့ပြေးတော့တာပဲဘလုံးကံပဲထူစီးလို့ပဲပေါ့နော်ခုခေတ်ကတော့ယနေ့ပြန်ရောက်ရင်လေကျူရင်တည့်နေရတာနေပဲတခါအားရပါလှူရှာမှမရှိပြန်အဲ့တော့လှူရှာမှုနေလို့လေပါတယ်ဆက်ဆက်ကြတော့လေငြိမ်ပြီးတော့မှခေါင်းကြီးကတောင့်ရလဲပါတယ်နောက်တတိယတစ်ခုကကြတော့ပါလဲဆိုတော့အိတ်ချိန်စားတယ်ပုံမှန်တော့ပုံမှန်အပြည့်လူကအဲ့လိုရှိရင်ည9နာရီ10နာရီလောက်အိတ်တယ်ဆိုရင်မနေ့က9နာရီ6နာရီလောက်ထားတယ်ဆိုတာပုံမှန်ပေါ့ဘုခိကြရောဒါရညာအိတ်ချင်ကတော့ကြာသွားတယ်7နိုင်7နိုင်ဒါရ7နိုင်လောက်မှအိတ်တယ်ဘယ်နည်းကြတော့လေ6နိုင်ပေါ်နိုင်ထားပဲတဲ့ဒါဒီချို9နိုင်လောက်မှထားလဲရှိတယ်အဲခါကြတော့ခန္ဓာကိုယ်ရင်းမှာကဒီဘဝမရှိရှိတဲ့အိပ်စက်မှုတည်နေခန္ဓာကိုယ်ရင်းမှာသွားနေတဲ့အချိန်မှာကိုကအိတ်တဲ့ချိန်ကအဲ့ဒါနဲ့လွဲသွားတာဘာလို့သွားကြည့်လဲဆိုတော့ဒီကြာကြီးစီးတော့ jet lag ဖြစ်တဲ့ခါမှာအဲ့လိုမျိုးဖြစ်ပြီးတော့ခန္ဓာကိုယ်နေ့တိုင်းဖြစ်နေတဲ့ခါကျတော့ဒီမှာအကျိုးတွေကတောင်းပြန်ကုန်တာ
ဟုတ်ကဲ့ဆရာကြီးအခုလိုဒီဖြစ်ရတဲ့အကြောင်းကိုတိထားတဲ့အတွက်ကာကွယ်နိုင်တဲ့အနေအထားအတွက်ဆယ်ဘယ်လိုအကြံပေးချင်လဲ
ကာကွယ်နိုင်တဲ့အနေအထားဆိုတော့ခုနကပြောသူပဲဖြစ်တာက၃မျိုးရှိတယ်ဒီကတော့မျက်စိနဲ့ကောင်းတဲ့တိတ်အောင်ဆက်ပြီးတော့ဘုရားရှင်တို့ကိုယ်မှကြာရင်လို့ပေါ့နော်အဲနှစ်ကတော့ကောင်းကင်ရည်လို့ပဲကိုယ်ရည်လက်ကလည်း ลูกชายมัวเนี่ยตัวอะไรถ้าจำผิดเนี่ยตรงนั้นเราไอ้จีมันมาหมดไอ้ที่ตรงนู้นยังไม่ทำมาหมดนะแล้วกูว่าจะมาจีมันยังจีไม่พูดไม่ได้ไม่ได้ไม่สนใจกูขนาดกูบอกมาที่เรื่องนี้ไม่มีอะไรมาหมดนะแล้วมึงเป็นไงกางวันชีไงนี่เรื่องนักบุญเรื่องลูกสุขีอ่ะไอ้อารมณ์ดีก็ดูแลให้ปุ๊บอีกแล้วด้วยไอ้กามาตัวน่ารักหมดนะแล้วกูว่าเรา ท่านยาเราชอบกินอะไรอยู่ท่านเราชอบกินโจ๊กเนี่ยเก่งนะครับแล้วถ้าคุณว่าเราท่านยาเราชอบกินอะไรอยู่ท่านเราชอบกินโจ๊กเนี่ยเก่งนะครับแล้วถ้าคุณว่าเรา
แต่เดี๋ยวกูว่าเราดีไอ้เชียงมังมุกนะไอ้เชียงมังมุกตัวนี้ก็จะเราที่ย่านเนี่ยเอาไปปนีเวเนี่ยลุงเซนายเซตนายเราสวยไอ้กูรู้แล้วนะไอ้เชียงเลยเนี่ยตรงเราช่องไหนคนไหนเราก็ไปกูรู้ช่องไหนเนี่ยเนี่ยเราอยู่ส่วนเราไปกูรู้เจ้าเรียกจะต้องมาแล้วที่จะหลับไปแล้วคนไหนเราไปไหนเนี่ยอะไรเป็นไหนเราไปกูรู้ไม่ได้กูงานไหนช่องไหนทำอะไรสวยถูกด้วยเป็นรถตรงชิมไปทำมัน แล้วตัวนี้เนี่ยเราสาธิตเลยเราไม่ชอบเลยเราจะไหนเราไม่รู้ไม่ได้กูกูไหนเรามาทำอะไรสวยถ้าเราอยู่ในโยกาอุปสมบทเลยโยกาอุปสมบทเลยเนี่ยเราเซนัยสุดไหนจะไม่ได้กูเลยเท่าไหร่เนี่ยคนไหนจะทำแต่ถ้าส่วนเขาไม่รับผิดชอบก็นะถ้าการเราเลยสิบปีถ้าเราจะอยู่ได้หมดสิบปีปูได้เลยเราจะอยู่ในบริเวณนี้บริเวณนี้มาช่วยกันทั้งนั้นเราสิบปีเราจะอยู่ในนอที่อาซาปัดารู
เด็กคนนั้นเองเราได้ลุ้นในเรื่องส่วนในตรงนั้นเนาะจอมเทียงเอาไว้ไปเลยครับเข้าใจเสียแล้วที่ยอกาที่ลาบิเซียงเสียสูงเช่นไหนกูจะพูดลักษณะเดียวที่ก็สังเกตุลงเลยเสียที่ส่วนในหมู่อะไรเลยก็รู้อย่างลูกในเขตเลยก็รู้อย่างเวลาเราไปเลยสุดโอ้ที่จอดีโยกามาน่าจะติดชั้นไม่ติดลุ้นตัวไม่เป็นอะไรมีอุติบุมาโมกุตัวจอดีมาปนนะจอดารีบุมาพิจิต แล้วเราดูว่าเลดี้ที่เราดูใกล้ที่เราไปแต่ที่ฉันไม่มีเรามาดิแล้วก็วุ้ดเราที่เราไม่เป็นเนี่ยแล้วพี่อันนู้นแล้วมองนู้นลูกจะตายดีกว่ามาน่ารักปนดูที่อันเชิงการเราถูกกันน่าเลยสุรินยามาซาลุงเราเลยลูกอยู่เมื่อที่ฉันเลยมีเลือดเชียนเลือดเลนน่าเลยแล้วมองเลนน่าเลยคงด้วยกันเลนน่าเลยและเป็นกูจะเลนน่าเลยเสียจังหวะเลยเต็มเต็มขนาดที่มาเรียเลนน่าเลยชิลุงมาเรียเลยใกล้ที่เนี่ยน่าเล่นยาดีกว่าเสียบุเสียบุกว่า
แต่ด้านนี้เนาะตัวที่ชิ้นสเปนนู่นเลยก็เลยนาดีเนี่ยเนี่ยที่เนี่ยเราตัดสัมผัสมาเนี่ยชิ้นเนี่ยจะคงต้องลุ้นเลยเนี่ยเนี่ยสุดท้ายโจทย์ที่เราคัดสรรมาที่วันนั้นเราลุ้นในลิบูอาบูชาบุลาบันนั่นชูทุกคนน่ารู้เลยคนเดียวเขาดูจีบงูจะเดินยังไงไม่ได้โจทย์ที่เราคัดสรรมาเสียบุเนี่ยแค่นาดีเนี่ยเรียนอะไรบ้างนะแล้วเรียกสุรุจินะโจทย์ที่เราคัดสรรมาเขาบุเรียบบ่เลยเข้าใจที่ตรงนี้ที่มาเลยเสีย
ก็ไม่สิ่งเดียวที่แสดงปัจจัยจะมาอีกนะกูน่าเสียงเงียบๆผิดไปเลยกูรู้ข่าวว่าอุ้งเข่งมีมาเยอะตรงตัวเช่นสิ่งกูน่าเสียมาบ้างยังก็ไม่ใช่ปีดูโลกชามุเพื่อก้าวอยู่ทาร์เรสเซตังกูชิกามีนั่นไงปารีเนี่ยปัจจัยปีดูตัวเราโก้อุ้งเข่งกับตรงตัวเบียร์กูเนี่ยวันนี้ดูเต็มสับปีทาร์เรสเนี่ย ในงานปฏิบัติการปิดดูรู้จักเป็นรู้ตัวบทท้าทะเลสุราคุติยาเอาอยู่กับผู้สัญญาปิดดูโลกชามุ่งเพื่อมาจะมีการเสด็จเข้าอยู่ท่าบ้านเลยแล้วเมื่ออยู่กับผู้ด้วยยึดจิตอันยงตะคุบชิบาร์เลยมาปองติงท่าเรื่องในงานปฏิบัติการเสียจอยชีวิตเมื่อปิดดูเรื่องจับหน้าว่าชีวิตปฏิการอารมณ์เนวาร์เลยรู้ดีอเมียสงการอเอเนลีเน่จัมพ์ปฏิบัติเว แต่ว่าแม้ในงานปฏิรูปเนี่ยนิสัตตุงาเสียกันโน่มันนิสัตตุก็งาเสียกันโน่สิบาทเลยนิสัมมุชิดุงาเสียกันโน่เดี๋ยวมาเอเนลีปฏิโกรู้ใจมีอาบีจัมพ์พกรู้ใจเนวาเลยยุบยามายอเจเลมายออเมียสุก้าเอเนลีโกทักกันจับาเลยแต่พี่ลงมาส่วนเอเนลีทักกันดูต้องเสียตรงยังไงน้องสิบีจัมพ์พกปฏิโกทักกันดูก้างาอย่างไรน้องได้สิบาทเลย
ထောက်ခံမှုအရာဆုံးဖြစ်ပေမဲ့ပြည်နယ်မှာတော့ဒီတဝက်တောင်မရပါဘူးအခြားတိုင်းရင်းသားနိုင်ငံရေးပါတီလေးတွေဟာပြည်နယ်မှာထောက်ခံမှုပိုရကြပါတယ်ဥပမာရှမ်းပြည်နယ်မှာNLDကပထမရှမ်းSNLDကဒုတိယကျန်းဖို့ကတတိယဖြစ်နေပါတယ်ပေါ်ပါတီနဲ့အခြားပါတီတွေအနေနဲ့ထောက်ခံမှုရရှိပါတယ်
NLDပါတီကိုပြည်သူ့အကျိုးစီးပွားကိုစားပြုတဲ့ပါတီအဖြစ်သတ်မှတ်ကြပါတယ်မြို့ပြမှာရောကျေးလက်မှာပါအများစုကNLDကိုထောက်ခံကြပါတယ်ရန်ကုန်မြို့တော်မှာNLDထောက်ခံသူများပြီးကျန်းဖို့ပါတီထောက်ခံသူအလွန်နေပါတယ်အငြင်းစားဗိုလ်ချုပ်မှုကြီးတန်းရွှေတီထောင်ခဲ့တဲ့ကျန်းဖို့ပါတီကိုထောက်ခံသူဦးရည်ဟာနေရာတိုင်းမှာနေပါနေတာတွေ့ရပါတယ်လွတ်တော်ကိုယ်စားလှယ်၅ဦးကျော်ရှိတဲ့နိုင်ငံရေးပါတီတွေန ပထမကျန်းဖို့ပါတီကဒုတိယပြည်သူ့ပါတီကတတိယ SNLD ကသတုထရခိုင်အမျိုးသားပါတီကပြင်စမမွန်အမျိုးသားပါတီကဆက်ထမအသီးသီးရှိကြပါတယ်ရန်ကုန်မြို့တော်မှာ NLD ထောက်ခံသူအများဆုံးဖြစ်ပါတယ်ဒုတိယအများဆုံးကတိုင်းဒေသကြီးဖြစ်ပြီးပြည်နယ်တွေမှာအနည်းဆုံးဖြစ်ပါတယ
်တပြည်လုံးမှာကျန်းဖို့ပါတီကိုအကောင်းမြင်သူ၄ပုံ၃ပုံသာရှိပါတယ်ရန်ကုန်မြို့တော်နဲ့တိုင်းဒေသကြီးတွေမှာလည်းဒီလောက်ပဲရှိပါတယ်။ရှစ်လေးလုံးမျိုးဆက်တွေတည်ထောင်တဲ့ပြည်သူ့ပါတီနဲ့ပတ်သက်တဲ့သဘောထားကိုမေးမြန်းတဲ့အခါမှာကြားနေသူဥယျာဉ်ကအများဆုံးဖြစ်နေပြီးမသိသူကဒုတိယအများဆုံးဖြစ်နေပါပဲ။ပြည်သူ့ပါတီကိုအကောင်းမြင်သူကအကောင်းမမြင်သူတဲ့ပုံများပါပဲ။ပြည်သူ့ပါတီနဲ့ပတ်သက်ပြီးကြားနေသူဥယျာဉ်ဟာရန်ကုန်မြို့တော်မှာအများဆုံးဖြစ်နေပါပဲ။ကျန်းဒီမေဆန္ဒရှင်တွေများလာရင်ရွက်ကောက်ပွဲကိုခမိုင်းရကက်ခဲလာပါတယ်။ဒါကြောင့်ကျန်းဒီမေဆန္ဒရှင်ကိုအထူးစည်းရုံးကြတာများပါတယ
်။မေဆန္ဒပေးတဲ့အခါမှာကိုယ်စရေလောင်းကိုအမျိုးသားအမျိုးသမီးခွဲခြားတာမျိုးမရှိတာဟာကောင်းတဲ့လက္ခဏာဖြစ်ပါတယ်။ဒါပေမဲ့ကိုယ်ကလည်းဘာသာမတူတဲ့ကိုယ်စရေလောင်းကိုတော့အများစုကမဲမပေးလို့ကြပါဘူး။တပြည်လုံးခြုံကြည့်ရင်ဘာသာချင်းမတူတဲ့ကိုယ်စလေလောင်းကိုမဲမပေးခြင်းသူကများပြီးမဲပေးခြင်းသူကနည်းပါတယ်။ဘာသာမတူတဲ့ကိုယ်စလေလောင်းကိုမထောက်ခံခြင်းသူဥယေဟာကြီးလက်ဒေသမှာအများဆုံးဖြစ်နေပါတယ်။ဒါကိုကြည့်ရင်ကြီးလက်ဒေသမှာဘာသာရေးအစွဲအလံပိုပြီးကြီးမားတာကိုတွေ့နိုင်ပါတယ်။မိမိနဲ့လူမျိုးချင်းမတူတဲ့ကိုယ်စလေလောင်းကိုမဲဆန္ဒပေးလို့သူ50ရာခိုင်နှုန်းနီးပါးရှိနေတာကိုကြည့်ရင်နိုင်ငံရေးမှာဘာသာရေးစိတ်ဓာတ်ကကိုယ်ပြီးလွှမ်းမိုးသလိုဖြစ်နေပုံရပါတယ
်စစ်တမ်းကောက်ယူစဉ်မေးမြန်းခံရသူတွေထဲမှာအများဆုံးဟာ2015ရွေးကောက်ပွဲမှာမဲဆန္ဒပေးခဲ့ကြသူတွေဖြစ်ပါတယ်ဒါပေမဲ့ကြားရွေးကောက်ပွဲတွေမှာမဲပေးသူတိတိတသာနည်းသွားပါတယ်2019နဲ့2018ကြားပြရွေးကောက်ပွဲတွေမှာမဲပေးသူ50ရာခိုင်နှုန်းတောင်မရှိပါဘူးလာမယ့်ရွေးကောက်ပွဲမှာတော့မဲပေးသူ50ရာခိုင်နှုန်းကျော်ရှိနိုင်ပြီးမြဲပြည်နယ်တွေမှာတော့30ရာခိုင်နှုန်းလောက်သာရှိနိုင်ပါတယ်မဲဆန္ဒပေးသူများလေလေဒီမိုကရေစီတလေအလားအလာကောင်းလေလေလို့ယူဆကြပါတယ်မဲဆန္ဒပေးသူနည်းတာဟာနိုင်ငံရေးစိတ်မဝင်စားကြောင်းပြတ်တရာရောက်နေပါတယ်ဒါကြောင့်မဲဆန္ဒပေးတာကိုနိုင်ငံသားရဲ့တာဝန်အဖြစ်အချို့နိုင်ငံမှာသတ်မှတ်ပါတယ်အစိုးရနဲ့နိုင်ငံရေးရာသတင်းရဖို့အတွက်ရုပ်မြင်သံကြားကိုအများဆုံးကြည့်တယ်လို့စစ်တမ်းမှာပေါ်ပြပါတယ်အဲ့ဒီနောက်စာနယ်ဇင်းနဲ့ Facebook ကိုအားကိုးကြပါလေ။အင်တာနက်နဲ့ရေဒီယိုကသတင်းယူတာဟာတတိယအများဆုံးဖြစ်ပါလေ။ရုပ်မြင်သံကြားမှာလည်း MRTV ကိုကြည့်သူအများဆုံးဖြစ်ပြီး DVB ကဒုတိယအများဆုံးနေရာကလိုက်နေပါလေ။ဒါကြောင့်ရုပ်မြင်သံကြားနဲ့အဆက်အသွယ်များတဲ့နိုင်ငံရေးပါတီတွေကိုပိုပြီးလူသိများပွဲရှိပါလေခင်ဗျာ။
ဒီမှာရေးသုံးသပ်ချက်စီစဉ်ကိုဥအောင်ခင်ကကိုညာဝင်းအောင်နဲ့ထူတင်ဆက်ပေးသွားတာဖြစ်ပါတယ်။ VOA ကနေခြားသပိုင်းနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ခြားသပိုင်းနေညရဲ့နောက်ဆုံးကြံရှိနေတဲ့အစီအစဉ်ဖြစ်တဲ့တိုင်းရင်းသတင်းအစီအစဉ်ကိုတင်ဆက်ပေးပါပါ။ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းရင်းသတင်းတောက်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တယန်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းတိမ်မီမြို့ထဲမှာ TNL နဲ့အစိုးရတပ်တို့ပစ်ခတ်မှုဖြစ်ပွားခဲ့လို့ဒေသခံပြည်သူတွေနဲ့အစိုးရတပ်မတော်သားတို့တိုက်ဆုံတန်းရာရရှိခဲ့ပါတယ်။အေအေနဲ့ပတ်သက်တယ်ဆိုတဲ့တံတရားနဲ့ဖမ်းဆီးထိန်းသိမ်းခံနေရတဲ့မြောက်ဦးမြို့နယ်လက်ကကြေးရွာက22ဦးကိုရုံးထုတ်စစ်ဆေးခဲ့တယ်ဆိုတာနဲ့မြောက်ပိုင်းမဟာမိတ်လေးဖွဲ့နဲ့အစိုးရတပ်မတော်တို့ပနမအပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးရမှာကြုံတွေ့နေရတဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းတိန်နီမြို့နယ်ထဲမှာ TNLA နဲ့အစိုးရတပ်တို့ပစ်ခတ်မှုဖြစ်ပွားခဲ့လို့တရခန့်လူထုခဏဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးအစိုးရတပ်မတော်သား3ဦးကြဆုံး10ဦးထပ်မံဒဏ်ရာရရှိခဲ့ကြပါတယ်အော်တိုဘာလ9ရက်နေ့မှာပစ်ခတ်မှုဖြစ်ပွားခဲ့ပြီးလက်နက်ကြီးတွေပါပစ်ခတ်ခဲ့လို့တိန်နီရက်ွက်1နဲ့2ကနေအိမ်6လုံးထိခိုက်ပျက်စီးခဲ့ပါတယ်လက်ရှိမှာတော့အစိုးရတပ်ရဲ့ဒဏ်ရာရတပ်သားတွေကိုတပ်တွင်းကိုယူဆောင်သွားပြီးဒဏ်ရာရလူထု5ဦးကိုတော့တိန်နီဆေးရုံကိုအမျိုးသား5ဦးနဲ့ဒဏ်ရာခွဲစိတ်ဖို့လိုအပ်တဲ့အမျိုးသမီး2ဦးကိုတော့လာရှိုးဆေးရုံကိုပို့ဆောင်ထားကြောင်းတိန်နီမျိုးပြည်သူ့လွတ်တော်ကိုယ်စားလှယ်စိုက်ဦးခမ်းကပြောပါတယ်ထိခိုက်ဒဏ်ရာရသူတွေကိုလက်ရှိမှာအုပ်ချုပ်ရေးပိုင်းနဲ့ရှမ်းပြည်နယ်အစိုးရတို့ပူးပေါင်းပြီးတယောက်ကျပ်တသိန်းစီဆေးကုသဆေးကူညီထောက်ပံ့ထားတယ်လို့သိရပါတယ်
ဒီကံလည်းနဲ့ကံအေးနဲ့ဆက်ဆက်တယ်လို့တန်တရားနဲ့6လနီးပါးကြာဖန်စီထိန်ထိန်ရှိစေးခံနေရတဲ့မြောက်ဦးမြို့နယ်လက်ကရွာသား22ဦးကိုစစ်တွေခရံတရားရုံးမှာအော်တိုဘာလ10ရက်နေ့ကရုံးထုတ်စစ်ဆေးခဲ့ပါတယ်ဖန်စီခံနေရတဲ့သူတွေကိုအကြံဖက်ဥပဒေပုံမှန်50ကကြီး50စာမျက်နှာပါဝင်လက်နက်ရေးပေါ်စီမံမှုယာယီအဥပဒေစင်နဲ့တရားစွဲဆိုထားပြီးတချို့မှာအမှုတစ်ခုနဲ့ရင်ဆိုင်နေရတယ်လို့တချို့ကတော့အမှုတစ်ခုလုံးနဲ့ရင်ဆိုင်နေကြရတာပါအလားတူအော်တိုဘော်လာ9ရက်နေ့ကလည်းအေအေနဲ့ဆက်ဆက်လို့ဇန်တရနဲ့ဖမ်းဆီးခံရတဲ့ရေသိတာမျိုးနဲ့ကြောက်တန်းရွာက6ဦးကိုစစ်တွေခရိုင်ရုံးမှာရုံးထုတ်ခဲ့တယ်လို့၄ရက်နေ့ကလည်းဘုံနှချုံမြေပုံစတဲ့မျိုးနယ်တွေကဇန်တရနဲ့ဖမ်းဆီးခံရသူ15ဦးလည်းရုံးထုတ်ခဲ့ပါတယ်ဒီခိုင်းပြည်နယ်မှာဒီခိုင်းတပ်တော်အေအေနဲ့အစိုးရစစ်သားကြားဆယ်လကြာဖြစ်ပွားနေတဲ့တိုက်ပွဲတွေတွင်အယတ္တ130ကျော်ဇန်တရနဲ့ဖမ်းဆီးခံရပြီးဖြစ်တယ်လို့အယတ္တဖွဲ့စည်းတွေကထုတ်ပြန်ကြေညာသိရပါတယ်
နိုင်ငံသားစစ်စီရဲ့ကပ်ပြားနဲ့တကောင်စီရင်ပြုတ်လုတဲ့အခါမိပရဖြစ်တည်မှုအတိုင်းထက်တွင်ရေးသားထားတာမရှိတဲ့ဖြစ်စဉ်တွေနဲ့ပတ်သက်ပြီးအော်တိုဘာလ9ရက်နေ့ကကျင်းပတဲ့မွန်ပြည်နယ်လွတ်တော်အစည်းအဝေးမှာလွတ်တော်ကိုယ်စားလှယ်တဦးမင်းမြန်းချက်ကိုလှဝကဝန်ကြီးမချေမငံပြောဆိုတဲ့အတွက်မွန်ပြည်နယ်လွတ်တော်ဥက္ကဋ္ဌကနေမေးခွန်းကိုလေးလေးဆဆဖြေကြားပေးဖို့ဝန်ကြီးကိုတတိပေးခဲ့ပါတယ်မိဘနှစ်ပါးစလုံးရဲ့မတ်ပုံတင်မှာပါဝင်ခြင်းမရှိတဲ့လူမျိုးအမိကိုသားသမီးတွေရဲ့မတ်ပုံတင်မှာထည့်သွင်းထားတာမှားယွင်းမှုဖြစ်ရင်ပြန်လည်ပြင်ဆင်ပေးဖို့လိုအပ်တဲ့အတွက်ဝန်ကြီးအနေနဲ့လေးလေးနက်နက်ပြန်လည်ဖြေကြားပေးတင်တယ်လို့တထုံမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်တော်ခိုင်ခိုင်လက်ကတင်ပြခဲ့တာပါမွန်ပြည်နယ်အစိုးရအဖွဲ့ဝင်လူမျိုးကြီးကြပ်ရေးနဲ့လူစွမ်းအန်အရင်မြေဝန်ကြီးဖြစ်လာတဲ့ဦးထွန်းမင်းအောင်ကဌာနကမှားတာလားတိချာတိကျနေဆိုရင်လွတ်တော်ကိုယ်စားလှယ်ကိုယ်တိုင်လဝကမှာသွားစစ်ကြည့်ပါလို့ဖြေကြားခဲ့တာကြောင့်လွတ်တော်ဥက္ကဋ္ဌတော်တင်ဤကတတိပေးပြောကြားခဲ့တာဖြစ်ပါတယ်
။ချင်းပြည်နယ်နဲ့စကိုင်းတိုင်းနယ်နမိတ်ကို1938ခုနှစ်အင်္ဂလိပ်ခေတ်ကပြည်ထရေးကထုတ်ပြန်တဲ့ပြန်နှံကိုအခြေခံပြီးနယ်နမိတ်ကြောက်တိုင်းမှာပြန်လည်စိုက်ထူသွားမယ်လို့ချင်းပြည်နယ်စိုက်ပျိုးရေးမွေးမြူရေးနဲ့တက်တော်ဝန်ကြီးဥမန်ဟန်တာကပြောပါရယ်ချင်းပြည်နယ်နဲ့စကိုင်းတိုင်းနယ်နမိတ်မှတ်တိုင်များငကူမူလနေရာမှာပြန်လည်စိုက်ထူနိုင်ရေးနဲ့ပတ်သက်ပြီးတော့ချင်းပြည်နယ်စိုးရဖွဲ့ကတက်တော်ဝန်ကြီးဥမန်ဟန်တာစကိုင်းတိုင်းဒေသကြီးစိုးရဖွဲ့ကစိုက်ပျိုးမွေးမြူရေးဝန်ကြီးဥကန်စမုံနဲ့နေပြည်တော်မြေတိုင်းဌာနကညွှန်ကြားရေးမှူးတို့ဥဆောင်ပြီးတော့အော်တိုဘာလ9ရက်နေ့ကနယ်နမိတ်ကြောက်တိုင်းစစ်ဆေးမှုတွေလှုပ်ဆောင်ခဲ့ကြတဲ့ပြင်ဒေသခံပြည်သူစုနဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ခဲ့ကြပါတယ်ချင်းပြည်နယ်နဲ့စကိုင်းတိုင်းနယ်နိမိတ်ကြောက်တိုင်တွေကို1938ခုနှစ်ကစိုက်တူခဲ့ပြီးတော့နယ်နိမိတ်ကြောက်တိုင်23တိုင်ရှိပြီးအဲ့ဒီနေရာကိုအခြေခံပြီးအစ်စ်ပြန်လဲစိုက်တူကြဖို့စတင်လှုပ်ဆောင်လာခဲ့ကြတာဖြစ်ပါတယ်
ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA တပ်ရင်းမှုတူကော့ကရိတ်မြို့နေအိမ်မှာအော်တိုဘားလ9ရက်နေ့ကတနက်နဲ့ပြစ်ခတ်လှုပ်ကြံခံရပြီးတေဆုံးခဲ့ပါတယ်လှုပ်ကြံခံရသူကတော့ DKPA 939တပ်ရင်းက49နှစ်အရွယ်တပ်ရင်းမှုဖြစ်ပြီးနေအိမ်မှာရှိနေစဉ်ညပိုင်းအချိန်မှာအမည်မသိတနက်သမားကတနက်ငယ်နဲ့ဝင်ရောက်ပြစ်ခတ်ခဲ့တာကြောင့်တေဆုံးသွားခဲ့တာပါအဆိုပါပြစ်ခတ်လှုပ်ကြံသူတနက်သမားကိုလက်ရှိအချိန်ကော့ကရိတ်မြို့မှာရဲစခန်းမှာအမှုဖွင့်ထားခဲ့ပေမဲ့တရခန်းဟာမည်သူမည်ဝါဖြစ်ကြောင်းမသိရသေးသလိုထွက်ပြေးလွတ်မြောက်နေဆဲဖြစ်တယ်လို့ DKPA ကော့ကရိတ်ဆက်ဆံရေးရုံးကသိရပါဗျ။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မြောက်ပိုင်းမဟာမိတ်လေးဖွဲ့နဲ့အစိုးရတပ်မတော်တို့ပနမအပြည့်ရဲ့စာချုပ် bilateral လက်မှတ်ရေးထိုးရမှာအဓိကအခက်အခဲကတော့တက်နေရချထားရေးကိစ္စနဲ့ပဋိပက္ခဖြည့်ရှင်းရမှာဂျာနေစောင့်ကြည့်မဲ့အဖွဲ့ဖွဲ့စည်းရေးလိုအပ်တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့ကပြောပါတယ်။ဒီအခြေအနေကိုအမေရိကန်နေစုစည်းထားပြီးနိုင်ငံအင်္ဂါနေတင်ဆက်ပေးချပါတယ်။
အစိုးရတမတော်နဲ့တိုင်းဒါလက်နက်ကန်ဖွဲ့တို့ကြားပဋိပက္ခဖြည့်ရှင်းကြရမှာဂျန်နီစောက်ကြည့်ရမယ့်ဖွဲ့ရှိဖို့လိုအပ်တယ်လို့တမ်းပလောင်မျိုးရလူမျိုးရေးတမတော်တီအနယ်လေးသတင်းနဲ့ပြန်ကြားရေးတာဝန်ခံဘုံမူမိုင်းအကျော်ကအခုလိုပြောပါတယ်
သူတို့ပြောတာလေအချက်နဲ့ချက်ပေါ်တော့တပည့်ဆိုင်ရတာအချက်နဲ့ဒီအာတပည့်ကြောင့်ဖြည့်ရှင်းရေးအဖွဲ့ကဒီပြည်နိုင်ငံပတ်ဝန်းကျင်ကိစ္စရယ်အဲ့တော့ဒီကနေ့ကြာဒီအခုလက်မထူပြကဖွဲ့လက်ရှိရယ်အပြင်မှာအစီအစဉ်ထူးမဲ့တဲ့ဖွဲ့လို့ရှိရအဲ့နောက်ပိုင်းမှာတက်တဲ့ဘက်ပြန်ဖြစ်တယ်ပေါ့နော်။ကျားမှာဘယ်သူကလက်မဖြစ်ရှင်းမလဲဆိုတော့အဲ့ဟာကမရှိဘူးဖြစ်နေတယ်။အဲ့ဟာအကြောင်းမူကျွန်တော်လည်းအဲ့ဟာဒီကျွန်တော်လုပ်ချင
်။ဒါပြင်တိုက်ပွဲတွေဟာတရုတ်မြန်မာနယ်စပ်တစ်လျှောက်ဖြစ်ပွားနေပြီးငင်းချိုင်းရေးလုပ်ငန်းစဉ်တစ်လျှောက်မှာလည်းထက်ထဲဝင်ဝင်လှုပ်ဆောင်နေတဲ့အတွက်အပြည့်ရပြီးပဋိပက္ခတွေဖြစ်ပေါ်လာရင်ဂျန်နီစောက်ကြည့်ရေးကော်မတီထဲမှာတရုတ်နိုင်ငံကိုထက်တွင်းဖို့မားမိတ်လေးဘက်ကဆွေးပြုခဲ့ရမှာလဲပြည်လည်မှုမရှိခဲ့ဘူးလို့ဒီအနယ်လေးဘက်ကပြောပါတယ်လက်မှတ်ရေးသူရင်းနဲ့ပတ်သက်ပြီးနှစ်ဖက်ကြားနားလည်မှုကွယ်လွှဲချက်နဲ့ပတ်သက်လို့ KIO သတင်းနဲ့ပြန်ကြားရေးကာဝန်ခံဘူမူကြီးနော်ပူကအခုလိုပြောပါတယ
်။ဒီကတော့လက်မှတ်ထိုးတဲ့ပုံစံမှာကွာဟုတ်ရှိရလို့ပြောလို့ရတာပေါ့။ခုနပြောလို့တမတော်ရာကြီးအပိကရဲ့ဆေးရလက်မှတ်ထိုးချင်တာ။ဒီတိုင်းသားတွေကတော့ဘယ်လိုဆိုလက်မှတ်ထိုးချင်တာ။အဲ့ဒါအဓိကဒီကွာဟချက်တွေကကျွန်တော်တို့ဘယ်လိုထိုးတယ်ဆိုလို့ရှိရင်တော့ဒီသိချံပီတိုလိုတို့တရားကြောင်းတွေလည်းကျွန်တော်ဆွေးနွေးရမှာဖြစ်ပါလေ။သိချံပီတိုလိုတို့တရားလည်းခုနေရာကိုပြန်ရမှာဖြစ်ပါလေ။ဒီယာယီပြက်ကျက်ဆဲလက်မှတ်နဲ့တော့အဲ့ဒါတွေဆက်လုပ်ဖို့တော့ရအောင်ဖြစ်နေတာ
။တွေ့ဆုံမှုတွေမှာကွာချက်တဲ့နဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးဖြေရှာဖို့လိုအပ်တယ်လို့ကချင်ငင်းချမ်းရေးကျူးဆောင်ဖွဲ့ BCG ကဥဆောင်အောင်ကဆိုပါတယ်
။ဒီနေ့ကနေပြောတော့ကျူတန်စီကန်တမတ်ချက်တွေရှိပါနဲ့အပြည့်ရအရင်လက်မှတ်ထိုးမယ်ဆိုတဲ့အနေထားမျိုးအော်ဘဝဟာမှုရှိအောင်ဒီနေ့မှခင်မတို့ပြော
မြောက်ပိုင်းမှာမိတ်လေးဘွဲဖြစ်တဲ့ကချင်လွတ်လပ်ရေးဘွဲ KIO ကိုရခိုင်တပ်တော် AA MNDAA ကိုကဘွဲတန်းပလောင်ဘွဲ TNL တို့နဲ့အစိုးရတပ်မတော်တို့ဟာပြီးခဲ့တဲ့စက်တင်ဘာလ18ရက်နေ့ကရှမ်းပြည်နယ်ကျိုင်းလုံမြို့မှာပနမပြည်ရစာချုပ်ချုပ်ဆိုနိုင်ရေးအတွက်ဆွေးနွေးခဲ့ခြင်းတုန်းက bilateral လက်မှတ်ရေးထိုးရေးနဲ့လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေလုံးဝချုပ်ငြိမ်ရေးစားတဲ့အချက်ကုန်နဲ့ချက်ကိုသဘောတူညီခဲ့ကြပေမဲ့တိုက်ပွဲတွေကဆက်လက်ဖြစ်ပေါ်နေဆဲဖြစ်ပါတယ်
ဆက်ပြီးတော့တနစ်နီပါလာရက်တက်နေတဲ့မြမငင်းချင်းရေးလုပ်ငန်းစဉ်တွေပြင်လဲစတင်နိုင်မှုတနိုင်ငံလုံးဖြစ်ခတ်တိုက်ခိုက်မှုရေးဆွေးရေးသဘောတူစာချုပ် NCE လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဟာအောက်တိုဘာလ10ရက်နေ့မှာထိုင်းနိုင်ငံအတွင်းအစည်းအဝေးကျင်းပသွားမှာဖြစ်ပါတယ်။ဒီအစည်းအဝေးမှာငင်းချင်းရေးအတွက်ဘာမျှော်လင့်ချက်တွေရှိလာနိုင်မှာတလဲ။မိကလျံမုံကနေစူးစီးတင်ဆက်ထားပါတယ်။
NCA လက်မှတ်ရေးထိုးခဲ့ကြတဲ့အပြည့်ရတိုင်းရင်းသားလက်နက်ကိုင်ဆယ်ဖွဲ့ကခေါင်းဆောင်တွေအစည်းအဝေးကျင်းပမဲ့အကြောင်းအရာကိုတော့မွန်ပြည်ချစ်ပါတီကိုယ်စားလှယ်နိုင်အောင်မငေးကအခုလိုပြောပါတယ်
ရှင်မအစည်းအဝေးကကျွန်တော်တို့ BS ရဆယ်၁၇ဆနစ်မှာလုပ်ဖို့ဒီအစည်းအဝေးမှာအကြောင်းအရာကသူ့ရဲ့ကိုယ်စားလှယ်ပေးရတဲ့ professor ကိုကျွန်တော်တို့ဆက်ညှိကြမယ် UPDGC သူ့ရဲ့မှုဖွဲ့ကြည့်သွားတဲ့ဖွဲ့ကပါရီရလာမလဲပေါ့နော်ပါတရေကြီးမရလာမလဲသူရရဲ့သဘောထားဘလို့ရှိပသိပသိအဲ့ဒါကျွန်တော်ဖလေချောင်းပေါ့
အပြည့်ရတိုင်းရင်းသားလက်နက်ကင်တွေကိုအစိုးရဘက်ကနေအစိုးပြုထားတာကတော့ဒီနှစ်ပြည့် NCA လက်မှတ်ရေးထိုးတဲ့အခမ်းအနားကျင်းပမယ့်နေ့ရက်တတ်မှတ်ဖို့27ရာစုပင်လုံငင်းချမ်းရင်းညီလာခံကျင်းပဖို့နဲ့ NCA ကောင်ထယ်ဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေး JICM အစည်းအဝေးပြန်ဆဖို့စတဲ့အချက်လက်တွေပါရှိပါတယ်ပြီးခဲ့တဲ့တရင်ပတ်မှာ UPDJC အတွင်းရေးမှူးအဖွဲ့ဝင်တွေငင်းချမ်းရေးလေးလိုက်ရေးခရီးစဉ်ဖြင့်ဆစ်စလန်နိုင်ငံကိုအတူသွားကြရင်လည်းအစိုးရအဆိုပြုချက်ပေါ်မှာနှစ်ဖက်ကိုယ်စားလှယ်တွေအလို့တဘောဆွေးနွေးခဲ့မှာရှိတဲ့အတွက်အခုစီဝေးဟာရေးကြီးတယ်လို့လည်းနာအောင်မင်းကဆက်ပြောပါတယ
်ကျွန်တော်တို့အစ်ဆက်ပြဆိုမှုရှိလာနိုင်မလားဆိုတာကိုဖြေဖြောက်မလားအရေးကြီးတဲ့စီဝေးတစ်ခုဖြစ်တယ် UPDJC သွားဖို့လည်းဒါဒီကတော့ project လမ်းကြောင်းတစ်ခုဖြစ်တယ်ဆိုတော့ဒါလည်းရေးကြီးတယ်ပေါ့
ဒါပေမဲ့အပြည့်ရတိုင်းရင်းသားလက်နက်ကင်ဆယ်ခွဲကတော့ NCA လက်မှတ်ရေးထိုးပြီးတာနဲ့နိုင်ငံရေးဆွေးနွေးပွဲတွေလှုပ်ဆောင်နိုင်မယ်လို့မျှော်လင့်ခဲ့တဲ့အတွက်တက်ကြွစွာပါဝင်ခဲ့ပေမဲ့လည်းဒီ၄နှစ်နီးပါးအချိန်ကာလတွေမှာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့အဟတာများစွာကြုံတွေ့ခဲ့ရတယ်လို့လည်း KNU Concern Group ခေါင်းဆောင်ဖြစ်တဲ့ KNU ဒုဥက္ကဋ္ဌဟောင်းနော်စီဖိုးတာစိန်ကအခုလိုပြောပါတယ်
ဒီလောက်ပဲ NCA ထူးထူးအစိုးရကလည်းဒီလောက်ပဲလှုပ်ရှင်တဲ့စိတ်ပိုင်းရှိဖြစ်ပေမဲ့လည်းတကယ်တော့တမတော်တာ
NCA
ပူးတွဲစောက်ကြည့်ရေးကော်မတီ JMC ကနေရန်နာလိုက်တဲ့အတွက်ရင်းချမ်းရေးလုပ်ငန်းရှင်တွေရတခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ရှမ်းပြည်နယ်မြောက်ပိုင်းတိမ်မီမြို့နယ်ထဲမှာ TNLA
ဆိုတော့ရှင်တွေခုနားဆင်ကြရတာကတော့ပတ်စင်တိုင်းသတင်းလောက်အစီအစဉ်ဖြစ်ပါတယ်ဆိုတော့ရှင်တွေနေနဲ့ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကျွန်တော်တို့ဗီဒီယိုရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့
ဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့အင်တာနက်ကနေဝေဖန်ကြံပေးစာတွေပေးခြင်းနဲ့တိကျချင်းနဲ့တောင်းယူခြင်းနဲ့ဆိုတော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကဘာမီး@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုတော့
အမေရိကန်နဲ့ညူကလီးယားရေးဆွေးနွေးမှုတွေရှင်တိုးနယ်မြေဖြစ်နေကြပါပဲမြောက်ကိုရီးယားကဆက်ရှိတိခန့်နိုင်စွာရောပါလာနေပြီးနောက်ထပ်ပြည်သူ့မြေမှာကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကဘာမီး@voanews.com မှာလွယ်တကူပြန်လည်နောက်ပိုင်းမှာတိကျချင်းနဲ့တောင်းယူခြင်းနဲ့ဆိုတော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက
This program has come to you from the Voice of America, Washington.